Welcome to the Voice of America in Burmese.
တော်ရရှင်ပေါင်ကျက်ဒီမင်္ဂလာဖျာဖျာနဲ့ပြည်စုံတော်မူကြပါစေခင်ဗျာ VOE American တန်ကနေ2016ခုနှစ်ဩဂုတ်လ17ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်နိုမီတာ32 kHz 933ညဒိုင်နိုမီတာ40 kHz 943ညနဲ့ဒိုင်နိုမီတာ49 kHz 63ည43ညတို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။ရှင်လိုင်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးပြီပါအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝတ်လိုက်ပါဒီမနေ့မှထွေးခြားတဲ့သတင်းတွေကတော့အမေရိကန်အစိုးရကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုမနေ့ကထုတ်ပြန်လိုက်တာမှာမြန်မာနိုင်ငံမှာလည်းဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေစီးနေမှာပေါ်ဝင်ပါတယ်21ရာစုပင်လုံညီလာခံမှာကိုယ်စားလှယ်900လောက်တက်ရောက်မယ်လို့မြန်မာအစိုးရတာဝန်ရှိသူကပြောပါတယ်အိန္ဒိယနဲ့မြန်မာနိုင်ငံအကြားပုံမှန်လုံခြုံရေးဆိုင်ရာဆွေးနွေးပွဲတွေကိုနယူးဒယ်လီမြို့မှာကျင်းပခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်နန္ဒာ channel တူတင်ပြပေးသွားမှာဖြစ်ခဲ
့ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
In my own travels to now more than 25 countries I've specifically raised our concerns about
2015ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကိုမနေ့ကထုတ်ပြန်ခဲ့ရမှာတာမတ်ကြီးဆော်ဗတိုင်းကဘာသာရေးဖိနှိပ်မှုတွေပြုလုပ်နေတဲ့တိုင်းပြည်တွေမှာမြန်မာနိုင်ငံလည်းပါဝင်နေတယ်ဆိုတဲ့အကြောင်းပြောတော်တာဖြစ်ပါတယ်သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုကြားကြရမှာပါဒါအပြင်မြန်မာနိုင်ငံမှာရောက်ရှိနေတဲ့စီးပွားရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံရေးဝန်ကြီးဘာရီများပြောဆိုလိုက်တယ်လဲဆိုတာနဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလို့တမားဒီအလုပ်ရှင်နဲ့လုပ်ငန်းခွင်ပြောင်းရွှေ့ရေးစိတ်ကြက်ရွေးချယ်ခွင့်ရတော့မှာဖြစ်တယ်ဆိုတဲ့အကြောင်းပြီးတော့ Rio Olympic အားကစားပွဲရဲ့နောက်ဆုံးအခြေအနေစတဲ့သတင်းလွှာတွေကိုနားဆင်ကြရဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်စီစဉ်တွေကိုကြားရမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့မန္နန္ဒာချန်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်အစိုးရကမနေ့ကထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေစီးရင်တဲ့မြန်မာနိုင်ငံလည်းထိတ်တန့်ကနေပါဝင်နေပါဗျ။ဒီနေ့မှာအမေရိကန်နိုင်ငံသားရေးဌာနအနေနဲ့တိတ်ကိုအနေနဲ့ရှိတယ်လို့ယူဆရတဲ့အခြေအနေဖြစ်တဲ့blasphemy ဘာသာရေးပုတ်ခတ်စော်ကားမှုကြောင့်နှိပ်ကွပ်ခံရတဲ့ဥပဒေတွေအပိုတစီလို့ခေါ်တဲ့ဘာသာရေးကူးပြောင်းမှုကြောင့်အရေးယူတဲ့ဥပဒေတွေနဲ့ပတ်သက်လို့အထူးရွေးထုတ်တင်ပြထားပါတယ်ဒီဥပဒေထုတ်ပြန်တဲ့ထားတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်ဆိုတာကိုအမေရိကန်အထူးဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးအမှတ်ကြီး David Sebastian ကအစီရင်ခံစာထုတ်ပြန်တဲ့သတင်းသားရှင်းလင်းပွဲအတွင်းမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့တခြားဘာသာရေးဆိုင်ရာဖိနှိပ်ချုပ်ချယ်မှုတွေရှိခဲ့တဲ့အတွက်ဘာသာရေးလွတ်လပ်ခွင့်အဆင့်မှာမြန်မာနိုင်ငံကို Tier 1အဆင့်လို့ခေါ်တဲ့ဘာသာရေးလွတ်လပ်မှုမရှိတဲ့နိုင်ငံတွေစီးနေတဲ့မှာဆက်ပြီးသတ်မှတ်ဖို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission USCIRF ကထောက်ခံတင်ပြထားပါတယ်မြန်မာနိုင်ငံလိုပဲဘာသာရေးလွတ်လပ်ခွင့်မရှိတဲ့စိုးရိမ်ရတဲ့နိုင်ငံတွေစီးရင်ထဲမှာ CPC အထက်မှာပါဝင်တဲ့တခြားနိုင်ငံတွေကတော့တရုတ်အီရီထရီးယားမြောက်ကိုရီးယားအီရန် sorry အာရေဗျာဆူဒန်တာကမနစ္စတန်နဲ့ဥဇ်ဘက်ကစ္စတန်နိုင်ငံတို့ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
လီဗျားနိုင်ငံဆော့မြို့မှာရှိတဲ့ IS သွေးကြွအဖွဲ့ဌာနချုပ်တွေကိုထိန်းချုပ်လိုက်နိုင်ပြီလို့အစိုးရလိုလားတဲ့တပ်ဖွဲ့တွေကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ် IS သွေးကြွအဖွဲ့ရဲ့စစ်စင်ရေးတွေအတွက်အခြေစိုက်စခန်းတစ်ခုအဖြစ်အသုံးပြုနေတဲ့အဓိကစိတ်ကမ်းမြို့ဖြစ်ရာဆော့ကနေ IS အဖွဲ့ကိုတိုက်ထုတ်ဖို့ရည်ရွယ်ပြီးတော့ American ကလည်းလေကြောင်းကနေထိုးစစ်ဆင်နေတာဖြစ်ပါတယ်မြေပြင်ထိုက်တိုက်စစ်ပွဲတွေမှာတော့အမေရိကန်ချစ်လျင်တပ်ဖွဲ့တွေမပါဝင်ဘူးလို့အမေရိကန်တာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်။ SAR မျိုးကမြေပြင်ထိုက်တိုက်စစ်ပွဲမှာအမေရိကန်တပ်ဖွဲ့တွေပါဝင်တယ်ဆိုတဲ့သတင်းမီဒီယာတွေရဲ့ဖော်ပြချက်တွေနဲ့ပတ်သက်ပြီးတော့သတင်းတောက်တွေကမေးမြန်းရမှာတော့ဒီသတင်းတွေမမှန်ဘူးလို့လည်းပန်တဂွန်ပြောခွင့်ရပုဂ္ဂိုလ် Gordon Trowbridge ကပြောဆိုခဲ့ပါတယ်။လီဗျားမှာအမေရိကန်ရဲ့တာဝန်ကလီဗျားမျိုးသားအစိုးရနဲ့မဟာမိတ်ဖွဲ့ထားတဲ့တပ်တွေရဲ့အကူအညီတောင်းခံမှုအရလေကြောင်းကနေစစ်ကူပေးထိုးစစ်ဆင်နေတာဖြစ်တယ်လို့လည်းသူကပြောဆိုသွားခဲ့ပါတယ
်။စီးရီးယားနိုင်ငံမှာရုရှားတပ်တွေရဲ့စစ်ကူနဲ့တိုက်ခိုက်နေတဲ့စီးရီးယားအစိုးရတပ်တွေနဲ့သဘုံတွေကြားတိုက်ပွဲတွေပြင်းထန်နေတဲ့အလက်ပိုမျိုးတဝိုက်မှာလူသားချင်းစာနာတဲ့အထောက်အကူတွေပို့ဆောင်ပေးနိုင်အောင်တနေ့ကို၃နာရီတိုက်ပွဲတွေကိုရပ်ဆိုင်းပေးထားမယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။စီးရီးယားစံတော်ချိန်မနေ့၁၀နာရီကနေ၁နာရီထိနေ့တိုင်းတိုက်ခိုက်မှုတွေကိုရပ်ထားမယ်လို့ရုရှားကဗိုလ်ထုနေမှာကြေညာလိုက်ပါတယ်။လက်နက်ကြီးနဲ့တိုက်ခိုက်မှုတွေရောလေကြောင်းကနေတိုက်ခိုက်မှုတွေပါရပ်ထားမှာဖြစ်ပါတယ်။တိုက်ပွဲတွေအကြားမြေစာပင်ဖြစ်သူတွေစီစိုးစိုးဝါးဝါးလိုအပ်နေတဲ့အကူအညီတွေပေးပို့နိုင်ဖို့အတွက်တပတ်ကို၂၄ ၄နာရီကနေ28နာရီအထိတိုက်ပွဲတွေရထားပေးဖို့ကုလသမဂ္ဂကအင်္ဂါနေ့ကတောင်းဆိုခဲ့တာဖြစ်ပါတယ်။ရုရှားကဒီနေ့ကို3နာရီတိုက်ပွဲတွေရထားပေးမယ်ဆိုတာနဲ့ပတ်သက်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအကြီးအကဲစတီဖန်အိုဘရိုင်းယန်ကအထောက်အပံ့တွေကိုပို့ဆောင်ပေးနိုင်မယ်နီလန်တိုင်းကိုစဉ်းစားမယ်လို့ပြောကြားခဲ့ပါတယ်။ဒါပေမဲ့အလက်ပိုမြို့မှာလိုအပ်နေတဲ့အကူအညီပမာဏကိုပို့ပေးနိုင်ဖို့က48နာရီလောက်အချိန်လိုအပ်တယ်လို့သူကပြောပါတယ်။အလက်ပိုမြို့မှာပိတ်မိနေကြတဲ့ပြည်သူ2000ကျော်အတွက်လျှက်စစ်မီးနဲ့ရေပေးဝယ်မှုတွေပြတ်တောက်နေတယ်လို့ကုလသမဂ္ဂအကြီးအကဲကအင်္ဂါနေ့ကပဲပြောကြားခဲ့တာဖြစ်ပါတယ
်။ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်က Republican တွေနဲ့တတိပုဂ္ဂလမဲဆန္ဒရှင်တွေသူ့ကိုထောက်ခံကြဖို့ဗုဒ္ဓဟူးနေ့မှာပဲလူသိရှင်ကြားပန်ကြားလိုက်ပါတယ်။ပြိုင်ဘက် Republican သမ္မတလောင်းDonald Trump ကကလင်တန်ပေါ်အကြမ်းဖက်မှုကျူးလွန်အောင်လူလူကိုတိုက်တွန်းခဲ့တယ်လို့သူ့ရဲ့စီယုံရေးတာဝန်ခံတွေကပြောဆိုနေချိန်မှာပဲအခုလိုထောက်ခံမှုတောင်းခံခဲ့တာဖြစ်ပါတယ်။ American နိုင်ငံသားရဲ့ဝန်ကြီးဟောင်းကလင်တန်ဟာ togetherforamerica.com ဆိုတဲ့ website တစ်ခုကိုဖန်တီးပြီးတော့မဲဆန္ဒရှင်သစ်တွေရဲ့အမည်စာရင်းတွေကိုစုဆောင်းနိုင်ဖို့လဲကြိုးပမ်းနေပါတယ်။ website စာမျက်နှာမှာတော့ကလင်တန်ဟာကဘာပေါ်ကရှုပ်ထွေးပြီးအတိမ်းဆောင်မခံတဲ့အခြေအနေတွေကိုနားလည်သူသမ္မတနဲ့စေဦးစီးချုပ်တာဝန်နဲ့တင့်တော်သူအဖြစ်ဖော်ပြထားပြီးတော့ Trump ကတော့ဒီလိုတာဝန်တွေနဲ့မထိုက်တန်ဘူးလို့ပြောဆိုထားပါတယ်။ American နိုင်ငံသားတွေလက်နက်ကင်ဆောင်ဝင်ပြုထားတဲ့ဖွဲ့စည်းပုံဥပဒေပါအချက်ကို Clinton ကပယ်ဖျက်လိုက်မယ်လို့အင်္ဂါနေ့ကစီယုံရခီးစင်မှာ Trump ကမဲဆန္ဒရှင်တွေကိုပြောဆိုခဲ့ပြီးနိုင်ပိုင်းကြာမှာပဲ Clinton ကသူ့ကိုထောက်ခံမှုပေးဖို့တောင်းဆိုခဲ့တာလည်းဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးနေရာလက်လက်နေတာတနက်ကင်ဆောင်ဝင်အပေါ်ကန့်သက်ချက်အစ်စ်တွေပြဋ္ဌာန်းနိုင်တဲ့တရားသူကြီးအစ်စ်တွေကိုနောက်တက်မဲ့သမ္မတကခန့်အပ်ကောင်းခန့်အပ်နိုင်တဲ့အတွက်ရှေ့လာမဲ့ရွေးကောက်ပွဲတွေဟာတနက်ကင်ဆောင်ခွင့်အခွင့်ရေးအတွက်အရေးကြီးတယ်လို့လည်း Trump ကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းကလင်တန်သာသမ္မတဖြစ်လာပြီးတရားသူကြီးတွေကိုရွေးချယ်ခွင့်ရမယ်ဆိုရင်တနက်ကင်ဆောင်ခွင့်အတွက်ဘာမှလုံနိုင်တော့မှမဟုတ်ဘူးလို့လည်းမြောက်ကယ်ရိုလိုင်းနားမှာထောက်ခံအားပေးနေတဲ့လူအုပ်ကြီးကို Trump ကပြောဆိုခဲ့ပါတယ်။
UAB ဝိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းလေးကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာဩဂုတ်လ31ရက်နေ့ကျင်းပဖို့ရှိတဲ့21ရာစုပင်လုံညီလာခံကိုတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်150အပါအဝင်စုစုပေါင်းကိုယ်စားလှယ်900လောက်တက်ရောက်မယ်လို့နိုင်ငံတော်ဤအတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းဆွေကဗုဒ္ဓနေ့မှာပြောပါတယ်တက်ရောက်မယ်ကိုယ်စားလှယ်အရေးအတိအကျကိုတော့အခုလလယ်မှာကျင်းပဖို့ရှိတဲ့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC စီယိုဘွဲအတွင်ဆုံးဖြတ်သွားမယ်လို့ဦးကျော်တင်းဆွေကလွှတ်တော်ကိုပြောကြားလိုက်တာပါအဲ့ဒီစီယိုဘွဲကနေ21ရာစုပင်လုံညီလာခံမှာဆွေးနွေးကြမဲ့နိုင်ငံရေးမူပေါင်းတွေကိုလည်းဆုံးဖြတ်သွားမှာဖြစ်တယ်လို့ဆိုပါတယ်21ရာစုပင်လုံညီလာခံမှာတက်ကြမဲ့တခြားအဖွဲ့အစည်းတွေကတော့အစိုးရလွှတ်တော်စစ်တပ်နိုင်ငံရေးပါတီနဲ့တခြားတိုင်းရင်းသားအဖွဲ့အစည်းတွေဖြစ်ကြပါတယ်ဒီ21ရာစုပြည်လုံးညီလာခံကိုအခုချိန်ထိတက်မဲ့မတက်ဘူးလို့မသေးကြသေးတဲ့ TNL တောင်းအဖွဲ့ AA ရခိုင်တပ်မတော်နဲ့ MNDAA စတဲ့တိုင်းရင်းသားလက်နက်ကိုင်၃ဘွဲ့နဲ့အစိုးရညီညာရေးဖော်ဆောင်ရေးကော်မရှင်ကကိုယ်စားလှယ်မိုင်းလာဒေသမှာအခုလ9ရက်နေ့ကစပြီးဆွေးနွေးနေကြတာပါ TNL အဖွဲ့ကတော့အစိုးရဘက်ကသူတို့ကိုဖိတ်ကြားမယ်ဆိုရင်21ရာစုပြည်လုံးညီလာခံကိုတက်မယ်လို့ပြောကြားခဲ့ပါတယ်
အိန္ဒိယနဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးမှာအရေးပါတဲ့လုံခြုံရေးကာကွယ်ရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေကိုအိန္ဒိယနိုင်ငံညူဒယ်လီမြို့မှာပြန်လည်သုံးသပ်ခဲ့ကြပါတယ်။နိုင်ငံသားရေးရုံးရဲ့15ချိန်မြောက်တိုင်ပင်နှီးနှောတဲ့ဆွေးနွေးပွဲမှာအစ်စ်မြင့်ခေါင်းဆောင်တွေရဲ့ခီးစဉ်တွေလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာကိစ္စတွေ၊နေဆက်ရေးရာကိစ္စတွေနဲ့နေဆက်စီမံခန့်ခွဲရေးကိစ္စ၊ဖွံ့ဖြိုးရေးစီမံကိန်းတွေ၊ကုန်သွယ်ရေးဆိုင်ရာကိစ္စတွေနဲ့ယဉ်ကျေးမှုနဲ့ကောင်စစ်ဝင်ရုံးဆိုင်ရာကိစ္စတွေမှာပူးပေါင်းဆောင်ရွက်ရေးတွန်းမြှင့်မှုနည်းလမ်းတွေကိုနှစ်နိုင်ငံတာဝန်ရှိသူတွေဆွေးနွေးခဲ့ကြတဲ့အကြောင်းအိန္ဒိယနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။အင်္ဂါနေ့ကဆွေးနွေးပွဲတွေမှာအိန္ဒိယကိုယ်စားလှယ်အဖွဲ့ဦးတော်နိုင်ငံသားရေးအတွင်းဝန်S. Jayashankar ဦးဆောင်ပြီးတော့မြန်မာကိုယ်စားလှယ်အဖွဲ့ဦးတော်နိုင်ငံသားရေးရာယုံဝင်းကြီးဦးကျော်တင်ကဦးဆောင်ပါတယ်ဆွေးနွေးပွဲတွေဟာထူးခြားပြီးမြန်မာနိုင်ငံမှာအစိုးရအသစ်တက်လာပြီးတဲ့နောက်အိန္ဒိယနဲ့မြန်မာအကြားသူတို့လုပ်ခဲ့တဲ့အရင်ကရှိပြီးသားပြောဆိုမှုကိုပုံဖော်ခြင်းဖြစ်တယ်လို့ပြည်ပရေးရာဝင်းကြီးဌာနကပြောဆိုခဲ့ပါတယ
်တရုတ်နိုင်ငံမှာဖမ်းဆီးခံထားတဲ့လူခွင့်ရေးရှင်းနေရဲ့ဇနီးကဗေကျင်းမြို့တော်ရဲတွေဟာသူ့ရဲ့အိမ်ပိုင်ရှင်ကိုလိုက်နောက်ရှက်နေပြီးအင်္ဂါစာချုပ်သက်တမ်းမတိုးအောင်ဖိအားပေးနေတယ်လို့ဆွဆွဲပြောကြလိုက်ပါတယ်။သူမရဲ့အမျိုးသားလီဟေပင်းရဲ့အမှုအခြေအနေကိုသိရဖို့တျံချင်းမြို့စီကိုဇနီးဖြစ်သူ ဝမ်ရှောင်လင်းတွားရောက်ခဲ့ပြီးအင်္ဂါနေ့ကအိမ်ပြန်လာတဲ့အခါသူတို့ကိုအိမ်ငှားထားတဲ့အိမ်ရှင်ကအိမ်ပေါ်ကနေဆင်းသွားဖို့ပြောကြားခဲ့ပါတယ်။လီဟေပင်းကတော့2015ခုနှစ်ဇူလိုင်လတည်းကဖမ်းဆီးခံထားတဲ့လူခွင့်ရေးရှိနေအတော်များများတဲ့ကတယောက်ဖြစ်ပါတယ်။အိမ်ပိုင်ရှင်ကဒေသခံရဲ့အမိန့်ကြောင့်သူတို့ကိုဆင်းခိုင်းတာလို့ဝမ်ရှောင်လင်းက VOA ကိုပုတ်ထုတ်နေကပြောပါတယ်။
ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့အိုလံပစ်အားစားပွဲသတင်းယူကြမဲ့သတင်းတော့တွေလိုက်ပါလာတဲ့ဘတ်စကားအင်္ဂါနေ့ညကတိုက်ခိုက်ခံခဲ့ရပါတယ်ဒီဘတ်စကားမှာလိုက်ပါလာတဲ့အမေရိကန်နိုင်ငံသူအားစားသတင်းတော့လီမိုက်ကဆန်ကတော့တနက်ပစ်ခတ်တာတွေကိုကိုယ်တိုင်မြင်တွေ့ခဲ့ရတယ်လို့ပြောဆိုခဲ့ပါတယ်9ရက်မြောက်နေ့ဖြစ်ကျင်းပနေတဲ့နွေရာသီအိုလံပစ်ပြိုင်ပွဲတွေမှာအမေရိကန်ကရွှေတံဆိပ်10ခုအပါအဝင်စုစုပေါင်းစုတံဆိပ်28ခုနဲ့ထိပ်ဆုံးမှရှိနေပါတယ်
ထိတန်းရောက်နိုင်ငံတကာသတင်းနည်းကိုကိုဇော်ဝင်းလှိုင်နဲ့မန္တန်တချမ်းတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုစတင်ပြီးတော့တင်ဆက်ပေးပါတော့မယ်အရင်ဆုံးတော့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာအကြောင်းနဲ့ဆက်ပါမယ်ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်အခြေအနေဟာဆိုးရွားနေစေဖြစ်ပြီးတော့ blasphemy လို့ခေါ်တဲ့ဘာသာရေးပုတ်ခတ်စော်ကားမှုကိုခွင့်ပြုထားတဲ့ဥပဒေတွေပြဋ္ဌာန်းထားမှုဟာလည်းစိုးရိမ်စရာအခြေအနေမှရှိတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရေးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်ကမ္ဘာတဝန်းကဘာသာရေးလွတ်လပ်ခွင့်အခြေအနေအပါအဝင်မြန်မာနိုင်ငံအတွင်းတိုင်းရင်းသားလူမျိုးစုတွေနဲ့မွတ်စလင်လူနည်းစုတွေအပေါ်ဖိနှိပ်မှုတွေလည်းရှိနေတယ်လို့ဖော်ပြထားတဲ့အဲ့ဒီအစီရင်ခံစာအကြောင်းအပြည့်စုံကိုကိုဇော်ဝင်းနိုင်ငံတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုတော့ဩဂုတ်လ10ရက်နေ့ကထုတ်ပြန်လိုက်တာပါ။ဒီနေ့မှာအမေရိကန်နိုင်ငံသားရေးဌာနအနေနဲ့တိတ်ကိုအန္တရာယ်ရှိတယ်လို့ယူဆရတဲ့အခြေအနေဖြစ်တဲ့ blasphemy ဘာသာရေးပုတ်ခတ်စော်ကားမှုကြောင့်နေကုတ်ခံရတဲ့ဥပဒေတွေအပေါ်တစီလို့ခေါ်တဲ့ဘာသာရေးကူးပြောင်းမှုကြောင့်အရေးယူတဲ့ဥပဒေတွေနဲ့ပတ်သက်လို့အထူးရွေးထုတ်တင်ပြထားပါတယ်။ဒီဥပဒေတွေထုတ်ပြန်ထားတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ဘာသာရေးလွတ်လပ်မှုဆိုင်ရာအမေရိကန်အထူးသံအမတ်ကြီးဒေးဗစ်ဆပ်ပါစတိုင်းကအစီအကံသာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုအခုလိုရှင်းပြခဲ့ပါတယ
်။ In Burma for example which has blasphemy laws on the books we
ဘာသာရေးပုတ်ခတ်စော်ကားမှုကြောင့်အရေးယူတဲ့ဥပဒေတွေဟာမွတ်စလင်နိုင်ငံတွေမှာပိုများလာတွေ့ရပြီးဒီစဲဥပဒေတွေကိုလက်တွေ့အကောင်အထည်ဖော်တာတွေ့ရပါတယ်။ဒါပေမဲ့တခြားနိုင်ငံတွေမှာလည်းရှိပါတယ်။ဥပမာမြန်မာနိုင်ငံမှာဆိုရင်လည်းဘာသာရေးပုတ်ခတ်စော်ကားမှုကိုအရေးယူတဲ့ဥပဒေပြဋ္ဌာန်းထားတာရှိပါတယ်။အရေးယူတဲ့ဖြစ်ရက်လည်းမကြာသေးမီကပဲလုပ်ခဲ့တာတွေ့ရပါတယ်။ဒါကြောင့်အဲ့ဒီဥပဒေတွေဟာမွတ်စလင်နိုင်ငံတွေမှာသာမကတခြားနိုင်ငံတွေမှာလည်းရှိတာကိုတွေ့ရပါတယ်
။ကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေရဲ့လေးပုံတစ်ပုံဟာဒီဘာသာရေးပုတ်ခတ်မှုကြောင့်အရေးယူတဲ့ဥပဒေတွေရှိကြတာဟာစိုးရိမ်ရတဲ့ပြဿနာပါ။အရေးယူမှုတွေထဲမှာတော့တည်တံပေးတာတွေ၊ကြီးလေးတဲ့ပြစ်ဒဏ်တွေပေးတာတွေလည်းပါဝင်ပါတယ်။အများအားဖြင့်မွတ်စလင်နိုင်ငံတွေမှာပြဋ္ဌာန်းလေးရှိတဲ့ဒီဘာသာရေးပုတ်ခတ်စော်ကားမှုကိုခွင့်ပြုထားတဲ့ဥပဒေထုတ်ပြန်ထားတဲ့25နိုင်ငံကိုတွားရောက်ခဲ့တာမှာမြန်မာနိုင်ငံကိုရောက်ဆင်မှာတော့တိုင်းပြည်အတွင်းကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေကိုစိုးရိမ်ကြောင်းသူ့အနေနဲ့ထုတ်ဖော်ပြောကြားခဲ့တယ်လို့အထူးသံမှတ်ကြီးဒေးဗစ်ဆပ်ပါစတိန်ကပြောပါတယ်။
In my own travels to now more than 25 countries, I've specifically raised our concerns about blasphemy and apostasy laws as well as legislation dealing with defamation of religion in countries such as Egypt, Pakistan, Sudan, Burma, Iraq, Nigeria.
ကျွန်တော်တွားရောက်ခဲ့တဲ့နိုင်ငံ25နိုင်ငံကျော်မှာဘာသာရေးစော်ကားမှုနဲ့ဘာသာရေးကူးပြောမှုတွေအတွက်အရေးယူတဲ့ဥပဒေတွေပြဋ္ဌာန်းထားတဲ့ Egypt, Pakistan, Sudan, Myanmar, Iraq နဲ့ Nigeria နိုင်ငံတို့မှာအမေရိကန်ရဲ့စိုးရိမ်မကင်းဖြစ်မှုတွေကိုအထူးတလဲဆွေးနွေးတင်ပြခဲ့ပါတယ်။အမေရိကန်အစိုးရကအဲ့ဒီဥပဒေကိုစန့်ကျင်တဲ့အတွက်ဖျက်သိမ်းပေးဖို့ဒါမှမဟုတ်အနည်းဆုံးလက်တွေ့အကောင်အထည်မဖော်ဖို့တိုက်တွန်းခဲ့ပါတယ်။ဒါအပြင်သူတို့ရဲ့ဘာသာရေးယုံကြည်ချက်ကိုငြင်းငြမ်းစွာဖော်ထုတ်ခဲ့ကြလို့အကျဉ်းကျခံနေရသူတွေရဲ့အရေးကိုလည်းဒီနိုင်ငံတွေမှာကျွန်တော်ထည့်သွင်းဆွေးနွေးခဲ့ပါတယ်။
အထူးသဖြင့်ကြီးကဒီနေရာမှာညီညွတ်ပြောဆိုသွားတဲ့ဘာသာရေးပုတ်ခတ်မှုဆိုင်ရာဥပဒေကတော့အရင်သမ္မတဦးသိန်းစင်အစိုးရလက်ထက်အတွင်းဘာသာကြမ်းနဲ့ထိမြလက်ထက်ချင်းဘာသာကူးပြောင်းခြင်းတလင်တမယားစနစ်ထားရှိခြင်းလူဦးရေတိုးပွားမှုထိန်းချုပ်ခြင်းစတဲ့မျိုးစောင်ဥပဒေ၄ခုအတိအပြုပြဋ္ဌာန်းခဲ့တာကိုညီညွတ်ပြောဆိုတာလည်းဖြစ်ပါတယ်။2014ခုနှစ်မှာပြုလုပ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်စစ်တမ်းအရစုစုပေါင်းနိုင်ငံတွေရဲ့86ရာခိုင်နှုန်းမှာကိုယုံကြည်ရာဘာသာတရားကိုအခြေခံအားဖြင့်လွတ်လပ်စွာကိုယ်ကိုပိုင်ခွင့်ရှိကြတာကိုတွေ့ရတယ်လို့ USCIRF လို့ခေါ်တဲ့အမေရိကန်နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီအခံသားမှာဖော်ပြထားပါတယ်။ဒါကြောင့်လည်းအမေရိကန်အစိုးရအနေနဲ့ဘာသာရေးလွတ်လပ်ခွင့်ကိုအတင်းအကျထိန်းချုပ်ထားတဲ့ကြံနေတဲ့24ရာခိုင်နှုန်းသောနိုင်ငံတွေကိုအဓိကအာရုံစိုက်သုတေသနပြုခဲ့ခြင်းဖြစ်တယ်လို့ဆိုပါတယ်။ဒီ24ရာခိုင်နှုန်းသောနိုင်ငံတွေမှာကမ္ဘာလူဦးရေရဲ့84ရာခိုင်နှုန်းနေထိုင်ကြတာလို့ဆိုပါတယ်။ မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့တခြားဘာသာရေးဆိုင်ရာဖိနှိပ်ချုပ်ချယ်မှုတွေရှိခဲ့တဲ့အတွက်ဘာသာရေးလွတ်လပ်ခွင့်အဆင့်မှာမြန်မာနိုင်ငံကိုတီယာဝမ်အဆင့်လို့ခေါ်တဲ့ဘာသာရေးလွတ်လပ်မှုမရှိတဲ့နိုင်ငံတွေစီးရင်ထဲမှာဆက်ပြီးသတ်မှတ်ဖို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်ကထောက်ခံကြောင်းတင်ပြလိုက်ပါတယ်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ပိုရှိလာရေးကိုအထောက်အကူပြုစေဖို့အတွက်အမေရိကန်အစိုးရကမြန်မာအစိုးရကိုအခုလိုဖိအားပေးလှုံ့ဆော်တဲ့အပေါ် Amnesty International နိုင်ငံတကာလူငယ်ချမ်းသာကွန်အဖွဲ့ကြီးကကြိုဆိုကြောင်းအဖွဲ့ရဲ့အာရှနဲ့တောင်အာရှရေးရညွှန်ကြားရေးမှူးတီကူမားကပြောပါတယ်အနေဒီအစိုးရအသည့်အနေနဲ့ဘာသာရေးဖိနှိပ်မှုရော့ကျစေမဲ့ဥပဒေတွေထွက်ပေါ်လာရေးအတွက်အားပေးလှုံ့ဆော်တဲ့လို့လည်းတီကူမားကပြောပါတယ
် A new government should ensure that any laws that are against freedom of religion should be abolished or reformed
အစိုးရအသည့်အနေနဲ့ဘာသာရေးလွတ်လပ်ခွင့်ကိုအဟံတားဖြစ်စေတဲ့ဥပဒေတွေကိုဖျက်သိမ်းတာဒါမှမဟုတ်ပြင်းစင်ရေးဆွဲတာတွေကိုပြုလုပ်သင့်ပါတယ်။ဒါအပြင်လူနည်းစုဘာသာဝင်တွေရှိတဲ့လူမှုအတိုင်းဝိုင်းနဲ့ရဲတပ်ဖွဲ့ကထိတွေ့ဆက်ဆံမယ်ဆိုရင်လည်းအဲ့ဒီလူနည်းစုတွေလုံခြုံမှုရှိအောင်အစိုးရကအကာအကွယ်ပေးတဲ့အစီအစဉ်တွေကိုချမှတ်ဆောင်ရွက်သင့်ပါတယ
်။မြန်မာနိုင်ငံလိုပဲဘာသာရေးလွတ်လပ်ခွင့်မရှိတဲ့အစိုးရရတဲ့နိုင်ငံများစီးရင် CPC ထဲမှာပါဝင်တဲ့တခြားနိုင်ငံတွေကတော့တရုတ်အီရီထရီးယားအီရန်မြောက်ကိုရီးယားဆော်ဒီအာရေဗျာဆူဒန်တာကမနစ္စတန်နဲ့ဥဇ်ဘက်ကစ္စတန်နိုင်ငံတို့ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
ကုဇော်ဝင်းလိုင်းပြောပြသွားတာဖြစ်ပါတယ်မြန်မာနိုင်ငံကို၄ရက်ကြာခရီးရောက်ရှိနေတဲ့စီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးချားလ်စ်ရစ်ဖ်ကင်ဟာမြန်မာနိုင်ငံရန်ကုန်မြို့မှာရှိတဲ့အမေရိကန်ယင်းနှိမ့်မြုပ်နှံမှုတချို့ကိုတွားရောက်ခဲ့ပြီးတာဝန်တည်ရင်းနှီးမြှုပ်နှံမှုဆိုင်ရာလိုအပ်ချက်တွေကိုလေ့လာကြည့်ရှုခဲ့ပါတယ်။အခုသူ့ရဲ့ခရီးစဉ်ဟာအမေရိကန်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံအတွင်းပုံမရင်းနှီးမြှုပ်နှံနိုင်မှုအတွက်လာရောက်တဲ့အစီအစဉ်ဖြစ်တယ်လို့လည်းသိရပါတယ်။ရန်ကုန်မြို့ကနေကိုသားညွန့်ဦးသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။မော်ဘီမြို့နယ်မှာရှိတဲ့ကြေးရော်တရာမှာအမေရိကန်ရင်းနှီးမြှုပ်နှံမှုဖြစ်တဲ့ Coca-Cola ကုမ္ပဏီကနေပြီးတော့ဒီလူမှုအထောက်အကူပြုလုပ်ပေးနေတဲ့အစီအစဉ်တစ်ခုကိုလက်ထောက်နိုင်ငံရေးဝန်ကြီး Rifkin ကလေ့လာနေတာဖြစ်ပါတယ်။ဒီလက်ထောက်နိုင်ငံရေးဝန်ကြီး Rifkin ကသူ့ရဲ့လေးရကြာခီးစဉ်အတွင်းမှာတော့နေပြည်တော်မှာရှိတဲ့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ပဲ American ယင်းနှိမ့်နှံမှုတွေမြန်မာနိုင်ငံထဲမှာဘယ်လောက်ထိလူထုအထောက်အကူပြုလုပ်ငန်းတွေကိုလုပ်ပေးနေလဲဆိုတာကိုလည်းလည်းလေ့လာမှုတွေလုပ်ခဲ့ပါတယ်။ Coca-Cola ကုမ္ပဏီနဲ့ Pepsi မြန်မာတို့ပူးပေါင်းပြီးတော့ကူညီပေးနေတဲ့ဒေသခံလူမှုအတိုင်းဝိုင်းဖွံ့ဖြိုးရေးအစီအစဉ်ချုပ်ကိုလိုက်လံကြည့်ရှုလေ့လာခဲ့တာပါ။အဲဒီမှာတော့ဒေသခံအမျိုးသမီးတွေစုဖွဲ့ပြီးတော့ဦးစီးဦးဆောင်လုပ်တဲ့ဝေစုငွေကြေးလုပ်ငန်းဖြစ်ပြီးတော့အဲ့ဒီအတွက်ပက်မြန်မာကသင်တန်းပေးပြီး Coca-Cola ကုမ္ပဏီကဒီစီစဉ်အတွက်ထောက်ပံ့ကူညီလာဖြစ်ပါတယ်။စီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာအမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီး Rifkin ဟာဒီကနေ့မှမော်ဘီမှာရှိတဲ့ American ကုမ္ပဏီ Coca-Cola စေယုံကိုတွားရောက်ကြည့်ရှုပါတယ်။အခု၄ရက်ကြာသူ့ရဲ့ခီးစဉ်ကတော့ American Innovation Roadshow to Myanmar ဆိုတဲ့ခေါင်းစဉ်နဲ့ American စီးပွားရေးကူစလေအဖွဲ့ကိုဥဆောင်လာတာဖြစ်ပါတယ်။ဒီစီစီဟာအမေရိကန်ပြည်တော်စုရဲ့စီးပွားရေးဖွံ့ဖြိုးမှုဘိုင်းမှာရရှိခဲ့တဲ့အတွေ့အကြုံတွေကိုပြန်လည်မျှဝေဖို့လည်းဖြစ်တယ်လို့လက်ထောက်နိုင်ငံရေးဝန်ကြီး Rifkin က VOA နဲ့တိကျတွေ့ဆုံမေးမြန်းမှုမှာအခုလိုပြောခဲ့ပါတယ
် What we're doing right now is under Secretary Kerry's leadership is we are taking companies around the world on what we call the innovation roadshow
နိုင်ငံရေးဝန်ကြီး Kerry ရဲ့ဦးဆောင်မှုအောက်မှာလက်ရှိဆောင်ရွက်နေတာကတော့ကမ္ဘာတစ်ဝှမ်းမှာရှိတဲ့ကုမ္ပဏီတွေကိုစုစည်းပေးနေတာတစ်ခုရှိပါတယ်အဲ့ဒါကို innovation road show တီထွင်ဖန်တီးကျန်းစားမှုတွေကိုမျှဝေတဲ့အစီအစဉ်ဖြစ်ပါတယ်။အဲ့ဒီအစီအစဉ်ရဲ့အစိတ်ပိုင်းဖြစ်တဲ့ American ပြည်ထောင်စုမှာရှိတဲ့ပုဂ္ဂလိကကဏ္ဍလုပ်ငန်းတွေနဲ့မြန်မာပြည်တွင်းကစားသုံးသူတွေအပါအဝင်ပုဂ္ဂလိကကဏ္ဍပိုင်းကိုဆက်ဆက်ပေးဖို့ဖြစ်ပါတယ်။ဒါအပြင်ကျွန်တော်တို့မှာတွေ့ကြုံရှိတဲ့ဖန်တီးကျန်းစားမှုတွေစွန့်ဦးတီထွင်မှုတွေကိုလည်းဝေမျှပေးဖို့လည်းဖြစ်ပါတယ်။
ဒါကြောင့်လည်းပဲ Mr. Rifkin ရဲ့ခီးစဉ်တွင်မှာမြမနီးပညာကုမ္ပဏီတွေလူငယ်စုထွင်လုပ်ငန်းရှင်တွေနဲ့ပါသူတွေ့ဆုံခဲ့ပါတယ်။တချိန်ထဲမှာတော့မြမစုရပိုင်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ American ပြည်ထောင်စုဘက်ကမြန်မာနိုင်ငံတွင်းယင်းနှိမ့်မြှုပ်နှံမှုတွေပိုလုံနိုင်အောင်အခွင့်အလမ်းတွေကိုလည်းဆွေးနွေးတိုင်ပင်ခဲ့တယ်လို့ပြောပါတယ
်။ And I had a chance to have very productive meetings both here in Yangon and then in Naypyidaw as you said.We came with a
business plan. ကျွန်တော်မှာနေပြည်တော်မှာပါအတော်လေးရက်လက်ကောင်းတွေရှိတဲ့တွဲဆောင်စီဝေးမှုတွေလုပ်ခွင့်ရခဲ့ပါတယ်။ကျွန်တော်တို့နဲ့အတူစီးပွားရေးကိုယ်စားလှယ်တွေပါပါဝင်ကြပြီ။အဲ့ဒီထဲကတချို့ကတော့ American ပြည်တော်စုကအကြီးဆုံးကုမ္ပဏီတွေဖြစ်ကြပါတယ်။ဒီအတွက်မြန်မာအစိုးရခေါင်းဆောင်တွေနဲ့တွဲဆောင်ပြီးယင်းနှိမ့်နှံဖို့အခွင့်အလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်
။လက်ထောက်နိုင်ငံရေးဝန်ကြီး Rifkin နဲ့အတူ American ASEAN စီးပွားရေးကောင်စီကကိုယ်စားလှယ်တွေပါပါဝင်လာတာမို့လို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတခြားတွဲဆောင်မှုတွေရှိခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဖြစ်ပြီးတဲ့နောက်အမေရိကန်ဘက်ကအရေးယူတန်ခတ်မှုအတော်များများကိုဖယ်ရှားတာဆိုင်းငံ့မှုတွေလှုပ်လာတာနဲ့အတူပဲမြန မြန်မာနိုင်ငံတည်းယင်းနှိမ့်လှန့်ကြမဲ့ American Company တွေအနေနဲ့မြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေနဲ့မပတ်သက်အောင်လို့တစ်ဖက်မှာလည်းဒေသခံတွေအတွက်စီးပွားရေးအခွင့်အလမ်းတွေဖွံ့ဖြိုးမှုအခွင့်အလမ်းတွေဖန်တီးပေးနိုင်အောင်လို့ American နိုင်ငံကြီးဌာနကစီးမျဉ်းလမ်းညွှန်မှုတွေထုတ်ထားတာရှိပါတယ်ဒါကြောင့်လည်း Mr. Rifkin ရဲ့သူ့ရဲ့ဒီနောက်ဆုံးနေ့မြန်မာခီးစဉ်မှာတော့ Coca-Cola Company ကဆောင်ရွက်ပေးနေတဲ့မြန်မာလူမှုအသိုက်အဝန်းတွေအတွက်ခွင့်လန်းများကူညီဆောင်ရွက်ပေးတဲ့အဒီအစီအစဉ်ကိုတွားရောက်လေ့လာကြည့်ရှုခဲ့တာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာရှေ့သတင်းပတ်မှာတရုတ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်။နိုင်ငံရဲ့ထိပ်တန်းကောင်းဆောင်တူဦးအနေနဲ့တရုတ်နိုင်ငံပထမဆုံးခီးစဉ်တွင်တရုတ်အစိုးရနဲ့တရုတ်လူထုအတွက်မြန်မာနိုင်ငံသားတွေဘက်ကဘယ်လိုသတင်းစကားမျိုးတွေကိုများပါလိုက်ချင်ပါသလဲတရုတ်တာဝန်ရှိသူတွေဘက်ကဘယ်လိုကတိကဝတ်တွေပေးလိုက်တာကိုများကြားချင်ကြပါသလဲအခုလာမယ့်စနေညတရက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က13923812999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်စွနေကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညဓာတ်ရိုက်လီလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေစနေနေ့ည9:00နာရီမှတန်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်ခင်ဗျာ။အခုတော့ထိုင်းနိုင်ငံဘက်ကနိုင်ငံဘက်ကသတင်းတပုတ်ကိုဆက်အောင်ပါ။ထိုင်းနိုင်ငံမှာရွှေပြောင်းအလုသမားတွေအတွက်ထုတ်ပေးထားတဲ့အလုလုခွင့်ကပ်ပြားပန်းရောင်ကပ်ကင်ဆောင်ထားတဲ့အလုသမားတွေအနေနဲ့2016ခုနှစ်စက်တင်ဘာလ1ရက်နေ့ကစတင်ပြီးတော့အလုပြောင်းရွှေတာအလုရှင်ပြောင်းရွှေတာတွေလုပ်နိုင်ပြီဖြစ်တဲ့အကြောင်းဗိုလ်ရူးနေမှာပဲထိုင်းအစိုးရဘက်ကထုတ်ပြန်လိုက်ပါတယ်။အဲ့ဒီအတွက်မြန်မာအလုသမားတွေအတွက်အကျိုးရှိတဲ့အကြောင်းမြန်မာအလုသမားကြီးလုပ်နေသူတွေကမြန်မာအလုသမားတွေကပါပြောဆိုကြိုဆိုကြပါတယ်။မအေးမာကသတင်းပေးပို့ထားတာကိုနားဆင်ကြည့်ပါခင်ဗျာ။
ထိုင်းနိုင်ငံတွင်းမှာထိုင်းအစိုးရထုတ်ပေးထားတဲ့အလုလုခွင့်လက်မှတ်ပန်းရောင်ကပ်ကင်ဆောင်ထားသူတွေအနေနဲ့စက်တင်ဘာလ1ရက်နေ့ကနေစတင်ပြီးအလုရှင်ပြောင်းရွှေ့တာအလုပြောင်းရွှေ့တာကိုလုပ်နိုင်ပြီဖြစ်တဲ့အကြောင်းထိုင်းအစိုးရကသတင်းထုတ်ပြန်လိုက်ပါတယ်။ဒီအတွက်အလုသမားတွေအတွက်ကအလုရှင်တွေအတွက်ပါအကျိုးရှိတဲ့အကြောင်းအလုသမားတွေကိုအကူအညီပေးနေတဲ့မြန်မာလူသမားကူညီစောက်ရှောက်ရေးမဟာမိတ်အဖွဲ့ဖြစ်တဲ့ AAC ဖွဲ့ရဲ့ဒါရိုက်တာဦးခန့်ကြီးကပြောပါတယ်
။အခုထုတ်ပေးတဲ့ဒီပန်းရောင်ကပ်တွေကိုအလုရှင်လုံသမားတောင်းလို့ရတယ်ဆိုတော့ကျွန်တော်တို့လုံသမားတွေအတွက်တော့ကောင်းပါတယ်ကျွန်တော်တို့ကတော့ကြိုက်တယ်လေဘာလို့ကြိုက်လဲဆိုတော့အလုပ်ရှင်မှာအလုပ်လုပ်နေလို့အလုပ်ကောင်းနေပြီဆိုရင်တောင်းရှိဖို့ဆိုတော့ကျွန်တော်တို့မလိုအပ်ပေမဲ့အလုပ်ရှင်ကတအားဖိအားပေးပြီးတော့မှကြားပွဲစားနဲ့မှတ်ပုံတင်ထားတဲ့ဒီပန်းရောင်ကပ်တွေကအလုပ်မရှိသေးနဲ့သူတို့ကအခြားတစ်ခေတ်ဒီမှာတွက်လို့ရရင်အဲ့ဒီမှာအာဏာပိုင်ကြီးဝင်စစ်တာတို့ဖွဲ့စည်းတွေဝင်စစ်တာတို့ဆိုရင်နေထိုင်ခွင့်မမှန်လို့ဖမ်းခံရတဲ့ဟာတွေကင်းမသွားတာပေါ့အလုပ်သမားတွေအတွက်နန်းသာရှာလို့ရတယ်ပေါ့ကျွန်တော်တို့ကတော့ဒါကောင်းတယ်လို့ပဲယူဆပါတယ်ဒီအချိုးဖြစ်ပါတယ်ကျွန်တော်တို့အမြင်ရတဲ့လူသမားကူညီတဲ့လူတွေကတော့ဒီအဲမှာရောက်တဲ့လူသမားတွေခဏခဏအလုပ်ကြောင်းလို့ခွင့်မရတဲ့အတွက်ဒုက္ခရောက်နေတာများတဲ့ခါကျတော့ကျွန်တော်တို့လူသမားလည်းအကျိုးရှိတယ်အလုပ်ရှင်လည်းအကျိုးရှိနိုင်တယ်ဒါပေမဲ့ဆိုတော့အလုပ်ကြောင်းလို့မရတဲ့ကလေးကိုခေါ်ပြီးတော့လူသမားကိုခိုင်းတာရင်အလုပ်ရှင်လည်းဖမ်းခံရမယ်လူသမားလည်းဖမ်းခံရမယ်ဆိုတော့အခုကလုပ်ငန်းရှင်မှအကြောင်းခွင့်ရတယ်လူသမားကလည်းဘက်ပါမီအကြောင်းခွင့်ရတယ်ဆိုတဲ့အတွက်ကြောင့်မို့အလုပ်ရုံမှာလုပ်နေမမကန်ဖြစ်နေနှစ်ဖက်နှစ်လမ်းကျိုးရှိတာပေါ့ဗျာ
မကြခင်ကမှအလုတ်ရှင်နဲ့ပြဿနာတက်ပြီးအလုတ်ထုတ်ပြစ်ခံရတဲ့မြန်မာလူသမားတူကလည်းဒီလိုပြောင်းရွှေ့ခွင့်ရမယ်ဆိုတဲ့သတင်းကြောင့်အလုတ်သမားတွေအတွက်အကျိုးရှိတယ်ဆိုပြီးအခုလိုပြောပါတယ
်အလုတ်ဒီလုပ်ငန်းမှာလုပ်မယ်ဆိုရင်အမတခြားလုပ်ငန်းအောင်ပြောင်းဖို့အတွက်သူကသူကိုအရင်ကပြောတာကတော့နှစ်နှစ်ပြီးမှပြောင်းလို့ရမယ်တက်ကံပြေသွားမှပြောင်းလို့ရတယ်ပေါ့အဲ့လိုကြီးညာရတယ်အမရဲ့အရင်ကလုပ်ရဲလုပ်ရအောင်တနည်းသုံးရမရဘူးဗျာအဲ့လိုလေတောင်းခွင့်ရတယ်သူကတနည်းသုံးရရတဲ့လုပ်ငန်းကိုကိုယ်တကယ်ချင်းဆက်သွယ်နေသွားမှာပေါ့အဲ့လိုပါအဲ့လိုတကယ်ပြရာမောက်တောင်းရရင်တော့အကျိုးရှိနိုင်တယ်မှန်ရဲ့
ထိုင်းနိုင်ငံတွင်းမှာထုတ်ပေးထားတဲ့အလုပ်လုပ်ခွင့်ကပ်ပြားဟာသက်တမ်း10နှစ်ထိရှိပြီးနှစ်နှစ်တစ်ခါမှသက်တမ်းတိုးရတာပါဒီကပ်ပြားတွေကိုထိုင်းစီဆိုရလက်ထက်မှာသက်တမ်း10နှစ်ထိတိုးပေးမှာဖြစ်တယ်ဆိုပြီးကြေညာထားပါတယ်ထိုင်းနိုင်ငံတွင်းမှာလူသမားလိုအပ်ချက်တွေရှိနေတဲ့အတွက်ကမကြခင်ကမှဖြစ်ပျက်ခဲ့တဲ့လူသမားပြဿနာတွေကြောင့်ပါအဆင်ပြေအောင်လုပ်ဆောင်ပေးတယ်လို့ယူဆကြောင်းအလုသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ထိုင်းနိုင်ငံတွင်းမှာဒီလိုအလုလုခွင့်ကပ်ပြားတွေဟာအလုသမားတွေအတွက်အဆင်ပြေမယ်ဆိုရင်နိုင်ငံကူးလက်မှတ်ကိုတောင်လုပ်ဆောင်တော့မှာမဟုတ်တဲ့အကြောင်းအလုသမားရေးလုပ်ဆောင်နေသူတွေကဆိုပါတယ်ထိုင်းနိုင်ငံတွင်းမှာမြန်မာလူသမား3000ထက်မနည်းရှိနေပြီးအလုလုကင်နေကြတာဖြစ်ပါတယ်ရှင်
မအေးမှာပြောပြသွားတာဖြစ်ပါတယ်သောရရှိမြတ်ခင်ဗျာဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့2016ရီယိုအိုလံပစ်ပွဲတော်မှာပါဝင်ရှင်ပြန်နေကြတဲ့မြန်မာအားကစားသမားတွေကတနက်ပြအားကစားသမား ရဲထွန်းနောင်ဟာပစ္စမနှစ်ဖြစ်တဲ့ဘရူးနှစ်ပွဲစဉ်မှာအဆင့်ဆက်ခွန်ရရှိခဲ့ပါတယ်ဒီကနေ့ဂျူရိုရီကူမြားပစ်ပြိုင်ပွဲတွေကိုမြန်မာအားကစားသမားတွေဝင်ပြီးတော့ရှင်ပြိုင်ကြမှာဖြစ်ပြီးမြန်မာကစမ်းယူထွေးကမြားပစ်ပြိုင်ပွဲမှာနာမည်ကြီးတောင်ကိုရီးယားအသင်းနဲ့ရှင်ပြိုင်မှာဖြစ်ပါတယ်မြန်မာအားကစားအဖွဲ့ရဲ့ရှင်ပြိုင်မှုနောက်ဆုံးအခြေအနေတွေကိုရီယိုမှာရောက်ရှိနေတဲ့မြန်မာအားကစားအဖွဲ့ခေါင်းဆောင်ကိုဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကပြောပြပေးပါမှာခင်ဗျာ
2016နွေရာသီအိုလံပိတ်အားကစားပွဲတော်မှာမြန်မာအားကစားသမား9ဦးကအားကစားနည်း၅မျိုးမှာဝင်ရောက်ရှင်ပြိုင်နေတာဖြစ်ပါတယ်။မနေ့ကဗိုလ်တပ်ဦးနေမှာတင်ပါတဲ့မီတာ50တနက်ပြပြိုင်ပွဲမှာနိုင်ငံတကာလက်ရည်စစ်ပွဲအောင်မြင်ပြီးဝင်ရောက်ရှင်ပြိုင်နေသူမြန်မာလက်ရည်စင်ရဲထွန်းနောင်ကအဆင့်18ရခဲ့တယ်လို့မြန်မာအားကစားအဖွဲ့ခေါင်းဆောင်တူဖြစ်တဲ့ဦးသက်ထွေးကပြောပါတယ
်။တနက်ပြမီတာ50ပစ္စတိုပြိုင်ပွဲမှာကျွန်တော်ရဲထွန်းနောင်ဝင်ပြိုင်တယ်။စုစုပေါင်း952မှတ်နဲ့သူကအဆင့်18ရတယ်ပေါ့ qualifying က10ယောက်ပဲတက်ရတဲ့ခါကျတော့သူကတော့ qualify မအောင်ဒါနဲ့ qualify အောင်နဲ့10ယောက်နောက်ဆုံးမြောက်10ယောက်နဲ့သူနဲ့ဆိုလို့ရှိရင်4မှတ်กว่าတော့ပေါ့နော်တခါပြင်10တော့အကျဉ်6ကျဉ်ဆိုတော့စုစုပေါင်းကြီတော့60ပြရတာပေါ့အများဆုံးမှတ်က10မှတ်ပေါ့စုစုပေါင်း952မှတ်ပြနိုင်တာပေါ့အဲ့တော့သူကတတော်ကို average 9.2 ရအောင်တော့သူပြနိုင်တယ်
ဒီကနေ့ကျတဲ့ပြည်နယ်မှာမြန်မာကဂျူရိုရေကူးနဲ့အတူမြားပြစ်အားကစားနည်းတွေရှင်ပြိုင်မှုရှိပြီးမြန်မာနိုင်ငံကစမ်းယူထွေးကကမ္ဘာမှာထိတ်ကပြေးနေတဲ့တောင်ကိုရီးယားနဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။အမျိုးသမီးတူးချင်းမြားပြစ်လက်ရည်စစ်ပွဲတွေကိုအောက်တိုဘာ9ရက်နေ့ကကျင်းပခဲ့တာမှာမတ်စမ်းယူထွေးက608မှတ်ရပြီးအဆင့်51ထိတ်ခဲ့ပါတယ်။ဒီပထမအဆင့်လက်ရည်စစ်ပွဲကိုအားကစားသမား64ဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပြီးတောင်ကိုရီးယားနိုင်ငံကအားကစားသမား3ဦးကထိတ်ဆုံးမှရှိနေပြီးမီဆန်ထရိုင်က669မှတ်နဲ့ပထမရခဲ့တာဖြစ်ပါတယ
်။မနေ့ဖြစ်မှာတော့ကျွန်တော်တို့မြားပြည့်ရဲ့ဂျူရိုရဲ့ရေကူးအမျိုးသားမီတာ100ဘတ်တာဖလိုင်းပြိုင်မှုရှိပါတယ်။မနေ့ဖြစ်3မျိုးပြိုင်မှုရှိပါတယ်။မြားပြည့်အာဇာနီမှာကိုရီးယားနဲ့ပြင်ရမယ်။တောင်ကိုရီးယား။ကိုရီးယားဆိုတာကတော့မြားပြည့်အာဇာနီမှာသူကကဘာမှာနံပါတ်1ပဲ။အဲလိုတော့ရှိတယ်။ဒါနဲ့ကျွန်တော်တို့ကတော့ကိုရီးယားရဲ့ကိုပြိုင်တယ်လို့သဘောမထားဘူး။ကလေးကတော့ဟိုစိတ်ကမြင့်မြင်ပေးထားတယ်။ကိုပေးထားတဲ့ရမှတ်ကိုပဲကိုကတဲမှာဖြစ်တဲ့အတွက်ပြိုင်ဘက်ကဘလော့ပြီးပြီးကိုပြည့်ရမယ်အမှတ်ရအောင်ပြင်နိုင်မှုအတွက်တော့သူ့ကိုစိတ်သက်ကိုကတိကျင်ပေးထားပါတယ်။သူလည်းအဲ့ဒါတော့ကြိုးစားပြီးဆောင်ရွက်ဖို့အနေစားရှိပါတယ်အဲ့ဒီတိုင်းမှာ။ဘရာဇီးစံတော်ချင်း9:50မှာတော့သူစပြိုင်ရတယ
်။ဒီကနေ့ကျင်းပမဲ့ဂျူရိုပွဲစဉ်မှာတော့ဆန်းနိုင်ကTTO Trinidad and Tobago နဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။ရေကူးမှာလည်းမြန်မာနိုင်ငံကပါဝင်ရှင်ပြိုင်ဖို့အတွက်ခွဲရန်ရတဲ့အတိုင်း2ယောက်ပါဝင်မှာဖြစ်ပြီးမြန်မာအနေနဲ့အားနည်းပေမဲ့စိတ်တက်မကြပဲရှင်ပြိုင်ဖို့ကအဓိကထားတယ်လို့ဦးသက်ထွေးကပြောပါတယ်
။ဂျူရိုကတော့ကျွန်တော်တို့အရှိတောင်အရှာ level မှာကျွန်တော်တွေ့ဘူးတဲ့အာဇာသမားတွေမဟုတ်တဲ့အခါကျတော့သူတို့ရဲ့အခြေအနေအမှန်မှန်ဖို့ခက်တာပေါ့နော်။ကျွန်တော်တို့ရေကူးကအရှိတောင်အရှာဆင့်မှာလည်းကျွန်တော်တို့ရေကူးကစုရဖို့မလွယ်ပါဘူးယူရီးယားတို့စင်ကာပူတို့ဗီယက်နမ်တို့ဒီအဖွဲ့ကြီးကကျွန်တော်တို့ရဲ့ပုံကောင်းပါရေကူးကတော့အဲ့တော့ကျွန်တော်တို့ကရေကူးကတော့အားနေပါတယ်သို့တော်လည်းပဲကျွန်တော်တို့ရှိမှရှိတဲ့ခွဲရရတဲ့ပုံမှာမူတည်ပြီးတော့အမျိုးသားတူအမျိုးသမီးတူကိုတော့ကျွန်တော်တို့ထဲကနေအင်အားအကောင်းဆုံးလူကိုကျွန်တော်ရွေးချယ်ပြီးတော့လာရောက်ရှင်ပြိုင်ခြင်းဖြစ်ပါတယ်စိတ်သက်တည်းအားလုံးကကောင်းပါတယ်ကိုယ်နဲ့အရှိမညီပေမဲ့သူစံချိန်ကိုသူပြိုင်ကိုယ်ကလည်းကိုယ်စံချိန်ကိုကိုယ်ပြိုင်ပဲရှေ့ရရောရောနောက်ကရောဒါပြဿနာမရှိဘူးပေါ့နော်ရှင်ပြိုင်မှုလည်းအရင်တင်ပါပဲအလုံးတက်တက်ကြောကြောပေါ့တော့နောက်ဆိုရင်တော့ဒါဒီကလေးတွေကဟိုအလားလာကောင်းလာနိုင်တယ်ပေါ့
ရေကူးနဲ့ပြေးခုံဖြစ်ပြိုင်ပွဲတွေအတွက်အိုလံပိတ်သွေးစည်းညီညွတ်ရေးအစီအစဉ်ရခွဲရမ်းနဲ့ပါဝင်ခွင့်ရတာဖြစ်ပြီးရေကူးအမျိုးသမီးပွဲစဉ်အတွက်ဤတက်နဲ့အမျိုးသားပွဲစဉ်အတွက်တင့်မြတ်တို့ပါဝင်ကြမှာဖြစ်တယ်လို့ပြေးခုံပြစ်မှာတော့အမျိုးသမီးမီတာ800အတွက်ဆွေလီမြင့်နဲ့အမျိုးသားမီတာ9000အတွက်ဆန်းနိုင်တို့ပါဝင်ရှင်ပြိုင်ကြမှာဖြစ်ပါတယ်2016ရီယိုအိုလံပိတ်ပွဲတော်ပြင်ဆင်မှနေပြိုင်ပွဲတွေအပြီးရရှိတဲ့ဆုတစိတ်ဆင်းမှာတော့အမေရိကန်ကရွှေ10ခုငွေ9ခုကျေး9ခုနဲ့ပထမတရုတ်ကရွှေ9ခုငွေ3ခုကျေး10ခုနဲ့ဒုတိယဂျပန်ကရွှေ6ခုငွေ2ခုကျေး10ခုနဲ့တတိယအသီးသီးရရှိနေပြီဖြစ်ပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်တော်ရှင်တို့နားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းလေးမနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ30နဲ့40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူဝက်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစတဲ့အစီအစဉ်တွေနဲ့အတူ
I think it is. Every time the minorities have tried to get together in the past, they have succeeded. Some of them have.
အကရောမြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားကြရမှာပါ။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြည့်တင်ဆက်ပေးပါမယ်။ဒေါ်ဆန်းစုကြည်ဟာညဉ့်ညံရေးဆွေးနွေးပွဲမတိုင်ခင်တရုတ်နိုင်ငံကိုတွားရောက်လေပတ်မှဖြစ်ပြီးတိုင်းရင်းသားတွေနဲ့စီးလုံးညီညွတ်မှုရဖို့အတွက်တရုတ်နိုင်ငံရဲ့အားပေးထောက်ခံမှုရအောင်ကြိုးပမ်းနေတယ်ဆိုတဲ့ခေါင်းစဉ်နဲ့တရုတ်နိုင်ငံတို့ The Global Times မှာ Biden တန်ရေးတာထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြပေးပါမယ်။မြန်မာနိုင်ငံအစိုးရရဲ့အထူးကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ဟာသူမရဲ့ပါတီအစိုးရဖွဲ့နိုင်ခဲ့ပြီးတဲ့နောက် ASEAN ဒေသရဲ့ပြပပထမဦးဆုံးခီးစဉ်ဖြစ်တရုတ်နိုင်ငံကိုရှေ့သတင်းပတ်ထဲမှာတွားရောက်လေပတ်ဖို့ရှိနေပါတယ်။တရုတ်နိုင်ငံကဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အကြီးအကဲအနေနဲ့ကြိုးဆိုအဲ့ခံဖို့မျှော်လင့်ရတယ်လို့သမ္မတရှီကျင်းပင်ဝန်ကြီးချုပ်လီကီကွင်းတို့နဲ့လည်းတွေ့ဆုံဆွေးနွေးကြမှာဖြစ်တယ်လို့ဆိုပါတယ်။ဒေါ်ဆန်းစုကြည်ဟာရှေ့လာတဲ့မှာအမေရိကန်ပြည်ထောင်စုကိုတွားရောက်လေပတ်ဖို့စီစဉ်ထားပြီးဒီမတိုင်ခင်တလားတိတိအလိုမှာတရုတ်နိုင်ငံကိုတွားဖို့စီစဉ်လိုက်တာဖြစ်ပါတယ်။ဒါဟာဆိုရင်တရုတ်နိုင်ငံအနေနဲ့မြန်မာအစိုးရတဲ့လက်ထက်မှာဆက်ဆံရေးကအရင်တုန်းကလောက်မကောင်းဘူးလို့ထင်မြင်ယူဆထားချက်တွေပေါ်တန်တမန်အရေးအအောင်မြင်မှုရရှိသွားတာဖြစ်တယ်လို့အကဲခတ်တွေကသုံးသပ်ကြတဲ့အကြောင်းရေးသားထားပါတယ်။ဒီခီးစဉ်ဟာ27ရာစုပင်လုံကြီးလာကန်ကျင်းပဖို့တရင်နှစ်ပတ်လိုမှာတွားရောက်မှာဖြစ်ပြီးမြန်မာနိုင်ငံအတွင်းဆယ်စုနှစ်နဲ့ချီးပြီးတော့ဖြစ်ပွားနေတဲ့တိုင်းရင်းသားတွေနဲ့ကြားပဋိပက္ခတွေဖြည့်ရှင်းတဲ့နေရာမှာတရုတ်ရဲ့ထောက်ခံမှုဟာအရေးပါတယ်လို့ထောက်ပြထားပါတယ်။အာဆီယံရဲ့ပြင်ပကိုပထမဦးဆုံးတွားရောက်မဲ့ခီးစဉ်ဖြစ်တရုတ်နိုင်ငံကိုရွေးချယ်လိုက်ခြင်းကဒေါ်အောင်ဆန်းစုကြည်အနေနဲ့အတွေးခေါ်အယူဆတဲ့လက်တွေ့ဆန်းတဲ့ထိရောက်မှုကိုဦးစားပေးတဲ့နိုင်ငံရေးသမားတယောက်ဖြစ်တယ်ဆိုတာကိုဖော်ညွှန်းပြသနေတဲ့အကြောင်းဒီမှာဟာမြန်မာတရုတ်ဆက်ဆံရေးနဲ့တစ်ဖက်မှာလည်းအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကိုသတိကြီးကြီးနဲ့ချိန်ဝင်ရှာညှိလှုပ်ဆောင်နေသူဖြစ်တယ်လို့နန်ကျင်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးဆိုင်ရာပမောက္ခကြီးခွေဖန်ကပြောတဲ့အကြောင်းရေးသားထားပါတယ်။မြန်မာခေါင်းဆောင်ဟာနိုင်ငံကိုစီးပွားရေးပြန်လည်ဥမော်လာစေဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အမျိုးသားပြန်လည်ရင်ကြားစေရေးကြိုးပမ်းနေတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လုံမပေးနိုင်တဲ့အကူအညီကိုနိုင်ငံရဲ့မြောက်ဖက်အင်ဂျီချင်းတရုတ်နိုင်ငံအနေနဲ့လှုပ်ပေးနိုင်ပါတယ်ဆိုပြီးတော့လေပမောက္ခကြီးကထောက်ပြထားကြောင်းရေးသားထားပါတယ်အပြည့်အစုံကို globaltimes.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဒါမဲ့ပင်လုံညီလာခံကြီးမှာငြိမ်းချမ်းရေးမူဝါဒကိုပြည်ခိုင်ဖြိုးပါတီတင်သွင်းပြီးဆိုတဲ့ခေါင်းစဉ်နဲ့ဆင်ဝါသတင်းမှာတော့နေပြည်တော်မှာဒီလကုံ NLD အစိုးရကဥဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံကြီးမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေသူတို့ရဲ့ငြိမ်းချမ်းရေးမူဝါဒကိုတင်သွင်းဖို့ပြင်ဆင်နေတဲ့အကြောင်းအမျိုးသားပြည်လဲတည်မြဲရေးနဲ့ပြည်ရင်းငြိမ်းချမ်းရေးအလုံယုံဆွေးနွေးပွဲတစ်ခုမှာပါတီဥက္ကဋ္ဌဖြစ်တဲ့သမရဟောင်းဦးသိန်းစိန်ကပြောကြားလိုက်တာကိုဖော်ပြထားပါတယ်။ပြည်ခိုင်မျိုးပါတီရဲ့ငြိမ်းချမ်းရေးမူဝါဒကဒီငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအထောက်အကူပြုနိုင်ပြီးပြည်ထောင်စုနိုင်ငံတော်တစ်ခုကိုထူထောင်နေစဉ်အပေးယူညီမျှတဲ့ဆောင်ရွက်ချက်တွေလိုအပ်တယ်လို့လည်းဦးသိန်းစိန်ကထောက်ပြခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းတမတော်ကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးတော့27ပင်လုံညီလာခံအပါအဝင်ကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာပဋိပက္ခတွေအဆုံးသတ်ရေးအမျိုးသားပြည်လဲတည်မြဲရေးနဲ့ပြည်ရင်းငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးတွေကိုဆွေးနွေးခဲ့ကြတယ်ဆိုတာနဲ့ဆောင်းပါးကိုဆုံးသတ်ထားပါတယ်ရှင်။
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးကြတာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။မနေ့ခင်းတိုင်းနားဆင်နေကြအမေရိကန်ဣဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီနေ့မြန်တင်ပြမယ့် idiom အသုံးကတော့
street smart
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက S D R E E D street ကလမ်း SMART smart ကညံကောင်းတာထက်မြက်တာဆိုတော့ Squid ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်။တံမြန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအဓိပ္ပာယ်မျိုးမဟုတ်ပါဘူး။ EDM ဆိုတဲ့သဘောအဓိပ္ပာယ်ကနေစဉ်ဘဝတစ်လျှောက်လုံးလျှောက်လှမ်းရတဲ့လမ်းခီမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်။အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မြင်ခဲခကောင်းနေအတွေ့အကြုံအသိဉာဏ်လေးရှိဖို့လိုမယ်ဆိုရင်မှားမယ်မထင်ပါဘူးရှင်းရှင်းပြောပါရင်တော့မအားတာမတုံးတာပေါ့ရှင်ဒီတုံးကတော့အမေရိကန်စကားပြောမှာအတုံးများလေးရှိပါတယ်ဒါအပြင်မျိုးရဲသွားရင်လေမျိုးရဲသွားတာလာတာလေလေပဲပဲရှိတယ်လူဘေးတွေ့ရင်လေရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လေရည်ညွှန်းတုံးလို့ရပါတယ်ဒီတုံးရဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြကြရအောင်
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
Tony ha digri gaba ji ma ba rwe phit pye ni de su da ko de ge be ato le na le tha tu ba. Lu rwe ne le tit aw paung dat de a kin pa tu tu le phit par de lo de be ya ba de. U ma ko naw khaw na sin chi cha ya aw.
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
အကင်းပါသူ၊လူရည်လည်သူ၊သွားတလာတသူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ?
Street smart.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
American idiom 3 English အသင်ကစားကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်မြမရေးတုံးသက်ချက်ကိုတင်ဆက်ပေးပါတော့မယ်1948ခုပင်လုံသဘောတူညီချက်ဟာဒီကနေ့မြန်မာနိုင်ငံရဲ့တိုင်းရင်းသားပြဿနာတွေပြည်လည်ရေးအတွက်အကောင်းဆုံးသောစံနမူနာတစ်ရပ်ဟုတ်ပါသလား2011ခုပင်လုံညီလာခံကနေပြည်ထောင်စုပြဿနာပြည်လည်နိုင်တဲ့အဖြစ်ထွက်ပေါ်လာနိုင်ပါသလားဆိုတာကိုမြမရေးကြွန့်ကျင်သူပမောက္ခ David Steinberg နဲ့ဦးကျော်စံသာဆွေးနွေးတုံးသက်ထားတာကိုနားဆင်ကြည့်ပါခင်ဗျာ
သမားစတမ်ခင်ဗျာအခုမြန်မာနိုင်ငံမှာ21ရာစုပင်လုံညီလာခံဆိုတာကျင်းပမယ်လို့စီစဉ်နေရပါတယ်။ဆိုတော့21ရာစုပင်လုံလို့ဆိုတဲ့နေရာမှာလူတွေဟာ20ရာစုသတိမဟုတ်1948ခုနှစ်ကဗိုလ်ချုပ်အောင်ဆန်းကြည်မှုခေါ်ယူခဲ့တဲ့ပင်လုံညီလာခံကိုတန်ထားပြီးတော့ကျင်းပမယ်သဘောဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ဟာအဲ့ဒီဗိုလ်ချုပ်အောင်ဆန်းကျင်းပခဲ့တဲ့1948ပင်လုံညီလာခံရဲ့ဇစ်မြစ်ကိုနည်းနည်းဆန်းစစ်ကြည့်ကြပါလေ။အဲ့ဒီပင်လုံသဘောတူညီချက်ဆိုတာဟာမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုပြဿနာပြည်လည်ရေးအတွက်အကောင်းဆုံးစံနမူနာထားလို့တဲ့စာချုပ်လို့ဆိုနိုင်ပါလားခင်ဗျာ
I don't think so I think it was important because it gave the British the
ကျွန်တော်မထင်ပါဘူးအဲ့ဒီသဘောတူညီချက်ဟာဗြိတိသျှတွေကမြန်မာနိုင်ငံကိုတစ်စီးတစ်လုံးနဲ့လွတ်လပ်ရေးပေးဖို့အတွက်ဖန်တီးပေးလိုက်တဲ့အတွက်အရေးကြီးပါတယ်အဲ့ဒီမတိုင်ခင်ကဆိုရင်ကရင်တွေကလွတ်လပ်ရေးကိုလိုချင်နေကြတာပါဒါပေမဲ့ကရင်တွေဟာပင်လုံညီလာခံမှာလိလာသူအဖြစ်ပဲတက်ရောက်ခဲ့တာ
ပါ။မွန်နဲ့ရခိုင်တို့လည်းလူမျိုးရေးကိုယ်စားလှယ်အဲ့မှာသိရမပါဝင်ခဲ့ဘူးပေါ့ခင်ဗျာ
။ Yes, that's right. There are many who weren't represented. So therefore, it's not an ideal. It wasn't an ideal solution. Although General Aung San did say at that meeting, I believe,
ကိုယ်စားလှယ်မပါဝင်တာအများကြီးပါ။အဲ့ဒါကြောင့်ဒီညီလာခံဟာအကောင်းဆုံးအဖြစ်တည်းရမဟုတ်ခဲ့ပါဘူး။ဒါပေမဲ့ကျွန်တော်ယုံကြည်တာကဗိုလ်ချုပ်အောင်ဆန်းအနေနဲ့ Federal အစိုးရတည်းရလိုအပ်တယ်လို့ပြောခဲ့ပါတယ်။Blue Federal ဆိုတာကိုတော့မရှင်းလင်းခဲ့ပါဘူးအခုတည်းထိလဲအားလုံးကျေနပ်လက်ခံနိုင်မဲ့ Blue Federal ဖြစ်မယ်ဆိုတာဘယ်သူမှလည်းအဓိပ္ပာယ်မဖွင့်ကြသေးပါဘူ
းနောက်တစ်ခုကအဲ့ဒီတော့ကတယောက်ခရတိုင်းရင်းသားတချို့နဲ့ပတ်သက်ပြီးတော့ပြောကြပါတယ်သူတို့ဟာဗမာစကားလဲမကြွမ်းဘူးသူတို့ပြောတဲ့စကားလဲပင်လုံညီလာခံမှာမပေါက်မြောက်ဘူးနိုင်ငံရေးနှိုးကြမှုလဲမရှိသေးဘူးဒါကြောင့်သူတို့ဟာသူများပြောတာကိုလွယ်လင့်တကူခေါင်းကြီးခဲ့ရတယ်လို့ဆိုကြတဲ့ကိစ္စဖြစ်ပါတယ်
Yes, they were not educated enough. There weren't enough educated people who knew the
ဟုတ်ပါတယ်သူတို့ကတိတ်ပြီးတော့ပညာမတက်ကြသေးပါဘူး Federal ဆက်ဆံရေးဆိုတာဘလို့တိမ်မွေ့ရှုပ်ထွေးရဲဆိုတာကိုနားလည်တဲ့ပညာတတ်တွေမရှိကြသေးပါဘူး Federal ဆက်ဆံရေးဆိုတာနိုင်ငံရေးအာဏာအတိုင်းအတာတစ်ခုထိလွှဲပြောင်းပေးတာနဲ့အတိုင်းအတာတစ်ခုထိစီးပွားရေးအခွင့်အာဏာလွှဲတာတို့ပတ်ဝန်းပါတယ
်အဲ့ဒီတော့ကတော့စီးပွားရေးအခွင့်အာဏာကိစ္စမဆွေးနွေးခဲ့ကြဘူးထင်ပါတယ်
That's right. Because that was not the problem. The problem was should Britain give independence to Burma as a
အမှန်ပါလေ။ဘာကြောင့်လဲဆိုတော့ အဲ့ဒါကပြဿနာမဟုတ်ပါဘူးပြဿနာကဗြိတိရှားတွေဟာမြန်မာအများစုရှိတဲ့ဒေသတွေကိုပဲလွတ်လပ်ရေးပေးပြီးတော့ကျန်တဲ့ဒေသတွေကိုတီးခြားခွဲထုတ်မယ်ဆိုတဲ့ကိစ္စပါလူနည်းစုဒေသချို့ကိုတီးခြားအုပ်ချုပ်နေခဲ့တာ
ပါဘူဂျောင်ဆန်းလူကြောင့်ခံရပြီးတဲ့နောက်သူ့ရဲ့မူလရည်မှန်းချက်လည်းပဲသွေးဖီသွားခဲ့တာပဲခင်ဗျာဆိုတော့အခုအခါမှာမိုက်ဂျာယန်မှာတိုင်းရင်းသားတွေကညီလာခံကျင်းပနေပါတယ်အဲ့ညီလာခံမှာဘာပြောလဲဆိုတော့ပင်လုံဆိုတာကိုအထိပယ်ဖွင့်ဆိုမယ်ဆိုတဲ့အချက်တစ်ခုလည်းပါဝင်တယ်ခင်ဗျာ
Well,And every important event like that, that was a very important event in Burmese history. And so there'll be a lot of myths and, built up around the original Pin Long Krom.
Pin Long Yilaga ha, Myanmar, Tamai ma, Tai Biro, Yiji de Pia ba. Di Pia myo ne, Patta Biro, Seku Yen, Pyo Cha Mu Re, Lo Ya, Swe Biro, Pyo Ra Re, Mya Shi Ba Re. Dabai Me, Dutiya, Pin Long Yilaga, Jinpa Bi, Kaomu Ne, Phi Tiya, Ya Shi Bo, Kaisa Ha, Kaomu Ne, Kaisa Phi Ba Re.လူများစုလူနည်းစုဆက်ဆံရေးပြဿနာကအမြဲတမ်းကြောက်စရာကောင်းတဲ့ပြဿနာပါလွတ်လပ်ရေးမရခင်ကလေးကရှိတဲ့ကိစ္စလို့ပြောရမှာပါတိတ်ပြီးတော့အရေးကြီးပါတယ်ဥနုရဲ့အယတအဆိုးရလည်းလုံးဝမဖြစ်ရှင်းနိုင်ခဲ့ပါဘူးစစ်တပ်ကအခြေအနေပိုဆိုးအောင်လုပ်ခဲ့ပါတယ်ဦးသိန်းစိန်အစိုးရကဖြစ်ရှင်းမှုစတင်ပြီးတော့လုပ်ခဲ့ပါတယ်လက်ရှိအစိုးရအနေနဲ့ပြဿနာကိုအပြုသဘောဆောင်တဲ့ရလဒ်စုံတစ်ခုရအောင်ကြိုးပမ်းနှံလိမ့်မယ်လို့မျှော်လင့်ပါတယ်ဒါပေမဲ့မသိနိုင်သေးပါဘူး
ဟုတ်ကဲ့အခုဗဟိုအစိုးရရဲ့အကြောင်းဆက်မပြောခင်မှာတိုင်းရင်းသားအင်အားစုရဲ့ဘက်ကရောသူတို့အချင်းချင်းစည်းလုံးညုံမှုရှိရပါရဲ့လားဆိုတာကိုကြည့်ကြရအောင်ပါကျွန်တော်တွေးမိတော့ကတော့တိုင်းရင်းသားဘေးဘက်ကလည်းပဲအကြီးအကဲစည်းလုံးညုံမှုမရှိကြဘူးလို့ဆိုတာပါခင်ဗျာ
I think it is every time the minorities have tried to get together in the past they have succeeded some of them have succeeded for short periods and then it all falls apart
အဲ့ဒီလိုပဲထင်ပါတယ်အရင်တုန်းကလည်းတိုင်းရင်းသားလူနည်းစုတွေစုယုံကြတိုင်းခဏတစ်ဖြုတ်အောင်မြင်ပြီးတော့ကြာရှုံးသွားတာကြီးပါပဲ။ဘာကြောင့်လဲဆိုတော့နေမည်တစ်ခုဟာလူမျိုးစုတစ်ခုတည်းတီးကြနေတာမဟုတ်ပဲအကုန်ရောနှောပြီးတော့နေကြတာပါ။ပထဝီအနေထားအရကောရောနှောနေကြတာပါ။ဒါကိုမကြည့်ပဲအင်အားစုတချို့ကဆိုရင်ဖြစ်နေတာတဲ့အခွင့်အရေးကိုပိုးပြီးတော့တောင်းနေကြပါတယ်။ဒါနဲ့အချင်းချင်းပြဿနာတွေတက်နေကြတာပါပဲ။ဥပမာပြောရရင်ဝရရဲ့ကိစ္စပါ။သူတို့ကတီးခြားပြီနဲ့လိုချင်နေရပါတယ
်ဒီဝါကိစ္စမှာနောက်ွယ်ကတရုတ်စီနေတယ်လို့မထင်ဘူးလားခင်ဗျာ
I don't know whether China is behind it but I do think that the war state has been integrated economically and to a degree culturally with South China with Yunnan province
နောက်ွယ်မှာတရုတ်ပါနေတယ်ဆိုတာတော့ကျွန်တော်မသိပါဘူးဒါပေမဲ့ကျွန်တော်အသေးစားယူဆထားတာကတော့ဝါပြီနေဟာစီးပွားရေးအရာနဲ့အတိုင်းအတာတစ်ခုထိယဉ်ကျေးမှုရတရုတ်နိုင်ငံတောင်ပိုင်းယူနန်နဲ့ပေါင်းစည်းနေမိပြီဆိုတာလည်းဖြစ်ပါတယ်မူလတန်းကျောင်းတွေမှာတရုတ်စာတင်နေအခြေခံအဆောက်အဦတွေအားလုံးတရုတ်ကတိစောက်တယ်စီးပွားရေးရလည်းယူနန်နဲ့တောင်ပိုင်းကိုအခြေခံထားတယ်ဒါဟာမြန်မာနိုင်ငံအတွက်ပြဿနာပါဒီကိစ္စမှာတရုတ်နဲ့ဘယ်လိုဆက်ဆံရမလဲဘွားကိုဘယ်လိုကန်တွေရမလဲရှမ်းနယ်ရောဘယ်လိုလုပ်ရမလဲ
ဟုတ်ကဲ့အဲ့ဝါအပြင်တခြားတိုင်းရင်းသားတွေရဲ့တောင်းဆိုချက်ဖြစ်တဲ့ Federal ပြည်ထောင်စုကိုလက်ခံဖို့ဗမာလူများစုပါဝင်တဲ့ဗဟိုအစိုးရကဘလောက်ထိအဆင်သင့်ဖြစ်နေပြီလို့ဆိုတဲ့ဆိုတာကျွန်တော်ကြည့်အောင်ပါခင်ဗျာဒေါအောင်ဆန်းစုကြည်ကပြောပါတယ်တိုင်းရင်းသားတွေနဲ့မကြခင်ကတွေ့တော့တောင်းကျင်တာတောင်းကြကိုဘက်ကဘာပြန်ပေးထိုင်လဲဆိုတာလေးကြည့်ကြတောင်းတော့လည်းပဲပေးထိုင်မှာမဟုတ်ဘူးလို့ဆိုခဲ့ပါတယ်ဒါတွေကိုကြည့်မယ်ဆိုရင်ဗဟိုအစိုးရရဲ့အဆင်သင့်ဖြစ်မှုကဘယ်လိုရှိမယ်လို့ထင်ပါလဲခင်ဗျာ
The question is each of the minorities groups has different versions of what they'd want.Someone
ပြဿနာကတိုင်းရင်းသားလူနည်းစုတွေကသူတို့လိုချင်တာနဲ့သူတို့တကွဲတပြားစီဖြစ်နေတာပါတချို့ကအကန့်အသတ်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်စီးပွားရေးချုပ်ကန့်ခွင့်ကိုလိုချင်နေကြတာပါတချို့ကလည်းဒီအခွင့်အရေးတွေကိုတိတ်ကျကျပြက်ပြက်လိုချင်ကြပါတယ်တခါလက်နက်ကင်အင်အားစုတွေကလည်းဘယ်လိုလုပ်ရမလဲဘဟုအစိုးရနဲ့ဘယ်လိုအဝင်ခွင့်ကြဖြစ်အောင်လုပ်မလဲအဲ့ဒါတွေဟာတိတ်ပြီးတော့ရှုပ်ထွေးတဲ့ကိစ္စတွေပါပြီးတော့Federal Snake ကိုဘလို့ပုံစံနဲ့ဘသူကမှအတိအကျမပြောကြသေးပါဘူး NLD ဟာ1990ရွေးကောက်ပွဲမတိုင်ခင် Federal ပုံစံလိုလားတယ်လို့ကြေညာခဲ့ပေမဲ့အတိအကျဘလို့ပုံစံမျိုးဆိုတာမပြောခဲ့ပါဘူးတိုင်းရင်းသားတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်အလွန်ကျုံပေးမှာကိုလေစစ်တပ်ဘက်ကအထူးစိုးရိမ်နေတယ်လို့ထင်ပါတယ်စစ်တပ်ကပြည်တော်စုမပြိုကွဲရေးကိုနှစ်ပေါင်းများစွာပြောလာခဲ့တာပါတိုင်းရင်းသားတချို့ကအခုမပြောတော့ပေမဲ့အရင်ကလွတ်လပ်ရေးယူဖို့အတွက်ပြောနေကြတာပါစစ်တပ်ကအခုထိအဲ့ဒါကိုကြောက်ရွံ့နေတုန်းမှာပဲ
။နောက်ကျွန်တော်ဒီမှာတစ်ခုမေးရဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားအင်အားစုရဲ့ဆက်ဆံရေးဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်တို့အနိုင်မရခင်ကာလတုန်းကတော့တိုင်းရင်းသားနဲ့ဆက်ဆံရေးအတော်ကောင်းခဲ့တယ်ထင်ပါတယ်။အခုနောက်ပိုင်းမှာတိုင်းရင်းသားနဲ့ဒေါအောင်ဆန်းစုကြည်ဆက်ဆံရေးနည်းနည်းအဖို့တွေရှိလာလို့ထင်ပါတယ်။ဘယ်လိုသဘောပါလဲခင်ဗျာ
။ In before, when you're in opposition, you have no responsibility. And when you're in power, you have responsibility. And well, let's face it.
အဲ့ဒါကဘာကြောင့်လဲဆိုတော့အတိုက်ခံဘဝဆိုတာတာဝန်ယူစရာမလိုပါဘူး။အာဏာရလာတဲ့အခါမှာတာဝန်ယူလာပါတယ်။နောက်ပြီးတော့ဒေသတွေအားလုံးရဲ့အုပ်ချုပ်ရေးဟာပြည်ထရေးဝန်ကြီးဌာနရဲ့လက်အောက်မှာပါ။စစ်ရာထူးရှိတဲ့ဗိုလ်ချုပ်ကြီးတွေရဲ့လက်အောက်မှာပဲရှိပါတယ်။ဒါဟာဒေါအောင်ဆန်းစုကြည်အတွက်ပြဿနာဖြစ်နေပါတယ်
။အခုစစ်တပ်ရဲ့ Federal ပြည်ထောင်စုဖွဲ့စည်းရေးဘောသဘောထားကိုမေ့ကျင်ပါတယ်။ပြည်ထောင်စုတည်တံ့ခိုင်မြဲရေးကိုစိတ်ချရပြီးဆိုတဲ့တနေ့မှာစစ်တပ်ဟာတန်လျာကိုပြန်သွားလိမ့်မယ်လို့ဆရာကြီးမကြခဏပြောလို့ရှိပါတယ်။တိုင်းပြည်အင်အားစုအားလုံးလက်နဲ့စွန့်ပြီးမှစိတ်ချရမယ်လို့စစ်တပ်ကယူဆနေတာပါ။တိုင်းပြည်တွေကတော့နိုင်ငံရေးရသဘောတူညီမှုရှိပြီးအကောင့်ထဲပေါ်နိုင်မှလက်နဲ့စွန့်မယ်လို့ပြောကြပါတယ်။ဆိုတော့ဒီနှစ်ခုကြာမှာပြည်လည်မှုရရှိဖို့အင်မတန်ခက်ခဲမနေဘူးလားခင်ဗျာ
။ How can you? I agree. It's very, very difficult. It's a question when you say surrender their arms. Somehow...they have to be brought in to
အဲ့ဒါကိုကျွန်တော်သဘောတူပါတယ်ဒါပေမဲ့တိတ်ပြီးတော့ခက်ခဲပါတယ်ခင်ဗျားကသူတို့လက်နဲ့ချမယ်ဆရန်ဒါလို့တုံးတယ်တကယ်တော့သူတို့ကဘိုးအစိုးရအတွက်ချင်းချမှုဖြစ်တယ်လို့အထင်မခံရဖို့လိုအပ်ပါတယ်ဦးသိန်းစိန်မတငယ်အစိုးရကသူတို့ကိုနေကြားဆောင်တပ်ဖွဲ့ဖြစ်အောင်ပြောင်းလဲဖို့လုပ်ခဲ့ပါတယ်ဒါဟာတိုင်းရင်းသားလက်နက်ကန်တွေကိုအင်အားသုံးပြီးဘာမှမလုပ်နိုင်အောင်စီစဉ်တာပါဒီအစီအစဉ်ကိုအထင်ကြီးကတိုင်းရင်းသားအင်အားစုတွေကလက်မခံကြပါဘူးတခြားတနည်းနဲ့ဒါတွေကိုဖြစ်ရှင်းရပါလိမ့်မယ်ဒီလက်နက်ကင်ဖွဲ့တွေကိုနာမည်တမျိုးမျိုးတက်မလားတက်မလို့ဟာနိုင်ငံတော်ရဲ့တခုတည်းသောစစ်တပ်ဖြစ်တယ်ဆိုတာဖြစ်စီရမယ်တိုင်းဒေသအင်အားစုတွေကိုလည်းလုတ်ပိုင်ခွင့်အာဏာတချို့တဝက်ရှိစီရမယ်ဆိုတာမျိုးပါအမေရိကန်ပြည်တော်စုမှလည်းကြည့်လိုက်ပါရဲတပ်ဖွဲ့ဆိုတာဒေသအလိုက်အခြေခံပြီးတော့ဖွဲ့စည်းထားတာပါဘာကြောင့်လဲဆိုတော့ရဲတပ်ဖွဲ့ဒီသားလျင်လူထုနဲ့ဓာတ်ရိုက်ထိတွေ့ရတာပါလူထုကိုလုံခြုံအောင်သူတို့ပဲလုပ်ရတာပါ
ဟုတ်ကဲ့ခင်ဗျာဒါကတော့ဆွေးနွေးညှိနှိုင်းပြီးနောက်ဆုံးပေါ်ထွက်လာရမယ့်ရလအခြေအနေပေါ့ခင်ဗျာအခုဆွေးနွေးညှိနှိုင်းလို့များဖြစ်နေတာကစစ်တပ်ကသူတို့စီမှာတက်ဆွဲနေတယ်ထိုးစစ်ကိုလည်းပဲစစ်တပ်ကပဲဆင်နွှဲနေတယ်လို့တိုင်းရင်းသားတွေကဆိုကြပါတယ်ခင်ဗျာ
Well the question is then also how much does the central government control local military units but I have no idea
ဆိုရင်ပြဿနာကဒေတာအနှံတက်ဆွဲနေတဲ့စစ်တပ်ပေါ်ဘိုးအစိုးရကဘလောက်အာဏာရှိတယ်လဲဆိုတာဖြစ်ပါတယ်ဒေတာစစ်တိုင်းမှုတွေကသူတို့ရဲ့လုံခြုံရေးအတွက်လိုအပ်တယ်ထင်ရင်တိုက်ပိုင်ခွင့်ရှိသလားဒီနေရာတွေကိုကျွန်တော်လည်းမရောက်ဘူးပါဘူးသူတို့နဲ့လည်းစကားမပြောဘူးပါဘူးဒါပေမဲ့စစ်တပ်အနေနဲ့တိုင်းရင်းသားတပ်အနေနဲ့ပြဿနာဟာညီညာရေးဖြစ်စင်မှာအဓိကကျတယ်ဆိုတာကတော့သိကြပါရဲ့နောက်အဓိကကျတဲ့အချက်တရက်ကတော့ဖွဲ့စည်းပုံပြုပြင်တာပဲဖြစ်ဖြစ်လက်ရှိစနစ်အောက်မှာပဲဖြစ်ဖြစ်လူမျိုးစုပြည်နယ်တွေကိုအခွန်ကောက်ခံခွင့်နဲ့ကိုယ်ပိုင်ရွေးကောက်တင်မြှောက်တဲ့ပြည်နယ်အာဏာပိုင်တွေထားရှိဝင်စလာတွေရရှိဖို့ဖြစ်ပါတယ်။ပြီးတော့စီးပွားရေးကိစ္စတွေကိုလည်းထည့်သွင်းပြီးတော့စဉ်းစားရမှာပါ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေ့ချင်တာကတော့အကုန်လုံးလွှမ်းခြုံကြည့်ရင်အခုမြန်မာနိုင်ငံအခြေအနေဟာအရင်အခြေအနေထက်တိုင်းရင်းသားပြည်ထနာပြည်လည်ဖို့ဘလောက်နှိမ့်ဆက်လာပြလဲဆိုတာပဲဖြစ်ပါတယ်ခင်ဗျာ
။ It is moving in that direction. It is a slow, slow, very frustrating process.
အဲ့ဒီဘက်ကိုဥတီပြီးတော့ရွေးရှားနေပါပြီ။နေနေခွေခွေနဲ့စိတ်မရှိခြင်းစရာဖြစ်စင်ပါ။မတူကွဲပြားတဲ့အဖွဲ့တွေအများကြီးမတူညီတဲ့မျှော်မှန်းချက်အသီးသီးနဲ့သူတို့ရဲ့တမန်းကိုအတိတ်ပဲဖွင့်ပြီးတော့စိတ်ကူးရင်ထင်မြင်ချက်အမျိုးမျိုးနဲ့မျှော်မှန်းချက်တွေထားနေကြတဲ့အတွက်စိတ်ဆက်ညှိနှိုင်းနေရတာခက်ပါတယ်။ချက်ချင်းအဆင်ပြေနိုင်မှုတော့ကျွန်တော်မမြင်သေးပါဘူး။ဒါပေမဲ့အဆင်ပြေမယ်လို့တော့မျှော်လင့်ရပါတယ်။တိုင်းရင်းသားပြဿနာဟာလွတ်လပ်ရေးရကလေးကအခက်အခဲဆုံးပြဿနာဖြစ်ပါတယ်။ပါစီမြန်မာအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာပါအခုတော့သူယုံကြည်ရအစီအစဉ်ကိုကြားကြရပါမယ်အခုတစ်ပတ်အစီအစဉ်မှာတော့ Full Bright ပညာသင်ဆုနဲ့အမေရိကန်နိုင်ငံမှာအင်္ဂလိပ်စာပညာသင်ကြားရေးမဟာဘွဲ့ယူနေတဲ့မတ်ဇွန်ဖြူချစ်စောကိုသူ့ရဲ့ယုံကြည်ရကိုနားဆင်ကြရပါမယ်မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
အတွေ့အကြုံရသူရှင်တဲ့အားဘဝမှာပေါ့နော်ကျေးဇူးကိုကျေးဇူးခင်ရတဲ့အတွေ့အကြုံအများကြီးရှိတယ်။ဒီမှာပညာသင်ဆုရောက်ရှင်လာတဲ့ဖြစ်ဖြစ်ကိုတက်ချင်တဲ့ကိုတက်ချင်တဲ့ပင်နန်းတို့ဟိုဘာလို့တက်ချင်တာလဲဖြစ်ဖြစ်ကိုအကောင်းဆုံးကိုအရွေးခံရဖို့ကိုလိုချင်တာရဖို့အတွက်အမြဲတမ်းကျေးဇူးခင်ရတဲ့အချိန်အများကြီးရှိတယ်ပေါ့နော်။အဲ့ဒီကျေးဇူးတဲ့အခါမှာညီမကယုံကြည်ထားတာတော့ ကိုအကောင်းဆုံးလုပ်ရမယ်။ဒါမှမဟုတ်ကိုလိုချင်တဲ့နေရှင်နဲ့ပြန်ပန်းလိုက်ရအောင်ပါလေ။အမျိုးမယုံကြည်တာဒီလိုကြိုးစားတဲ့ခါမှာဟိုသူများတွေနဲ့သူများတွေထက်ဘယ်လိုမျိုးထူးထွန်ပြီးတော့ဘယ်လိုမျိုးဟိုကိုလိုချင်တဲ့ပန်းနာကိုရဖို့ရှင်မြန်မာယုံကြည်ထားတဲ့အချက်ချင်းမှာအချက်လေးရှိရပါတော့။အဲ့ဒါလေးကိုပြန်ပြီးတော့မျှဝေချင်တာ။အဲဒီမှာတစ်ချက်ကတော့အလိုမျိုးမြန်မာကကိုဘာပဲလုပ်လို့ပေါ့နော်။အကောင်းဆုံးအကောင်းဆုံးလုပ်တယ်ကိုအတက်နိုင်ဆုံးအကောင်းဆုံးစပါတယ်မှာအချင်းလေးဆိုလို့ရှိရင်လေဒီအလုပ်တစ်ခုရဲ့မှာဆိုင်းမက်မက်စိတ်ကိုနှစ်ထားပြီးတော့လုပ်တယ်ပြီးရင်ဟိုနောက်တစ်ခုကကြတော့ညီမ unique ဖြစ်တဲ့ဟာပေါ့နော်ဥမာတရားရည်နဲ့မြင်တဲ့အချက်လေးပေါ့နော်အဲ့လိုမျိုးကိုမှာကိုအရေးကြံပါးပိုင်ဆိုင်ထားလေအဲ့လိုမျိုးလေးစဉ်းစားရပေါ့ဥမာအလုပ်တစ်ခုဟိုတင်တဲ့တစ်ခုပဲဒီရှာလာစကောလာရှစ်ဒီအပြင်ရတဲ့ဆက်ချတဲ့ခါမှာလေအာရှောက်တဲ့ပုံစံလေးမှာပဲအတူတူပဲဆိုရင်တော့ကိုကရေးချင်နေတာရှိထားလေဒီကိုရှောက်ရှင်နဲ့တင်နေမှာပေါ့နော်ကိုကဘယ်လိုအောင်မြင်မှုတွေရထားလဲဒီလိုမျိုး unique ပေါ့နော်ပြညာနဲ့မတူတဲ့အချက်လေးဘာဖြစ်အောင်လို့ပေါ့နော်ကိုဘဝမှာအလင်းအားဖြည့်ထားတာပေါ့ကိုကအမစူးစမ်းထားတဲ့အဲ့ဟာလေးကိုညီမအမြင်စဉ်းစားတယ်ပြန်တော့ဘာပဲလုပ်လို့လုပ်လို့ပေါ့နော်ကိုကအမြင်ဟိုစိတ်ကူးလေးညာမြင်စမ်းကတဲ့စိတ်ကူးလေးနဲ့ဖြစ်အောင်အမြင်စူးစမ်းတယ်ပြညာနဲ့မတူအောင်ပေါ့နော်မcreative ဖြစ်တဲ့ပုံစံပေါ့အမဆိုလို့ရှိရင်ညီမ project ဒီ assignment တွေလုပ်တယ်ဆိုလို့ရှိရင်လေကိုကအကောင်းဆုံးလုပ်တဲ့အပြင်ကိုဒါလေးယူဘယ်လိုထပ်ပြီးတော့မတူတဲ့ပုံစံနဲ့လုပ်ရမယ်ဆိုတဲ့ဟာယူညီမဆိုင်လေးအများကြီးထပ်ပြီးတော့လေ့လာရဲအဲနောက်ပြီးတော့နည်းနည်းတွေတုံးပြီးတော့လေရှာပြီးတော့မှကိုကဘယ်လိုမျိုးလေးဆက်ဆက်ကြကြလေးဖြစ်အောင်လုပ်မယ်ဆိုပြီးတော့အကောင်းဆုံးဖြစ်အောင်လုပ်နောက်တစ်ခါကျတော့ညီမကဘေးအရာဘယ်လိုလုပ်ပေါ့နော်ဒီကိုလုပ်တဲ့အရာအဒီကပန်းတိုင်ပေါ့ကိုလူချင်းတဲ့ပန်းတိုင်ကိုစိတ်ကြီးမှအမြဲတမ်းဒီဇိုင်းနဲ့မနဲ့ချမှတ်ထားတယ်။တင်တဲ့လေ6ကြာကြီးတက်နေရယ်ပညာသင်ပစ္စည်းရောက်ပြီးတော့ဟောဥမာ6နေရယ်ကာလာရီမှာလေငါဒီကိုကဒီစုကိုလူချင်းတဲ့စိတ်ပေါ့နော်ကိုလူချင်းတဲ့ပညာကြီးပန်းတိုင်ကိုအမြဲတမ်းချမှတ်ထားပြီးတော့အဲ့ဒီဟာအတိုင်းလေးလုပ်တယ်ဒီနောက်ဆုံးချက်ကတော့ညီမအမြဲတမ်းကိုယ့်ရဲ့စိတ်အားထက်သန်မှုကိုအရင်ယုံကြည်ရယ်မကိုတကယ်လို့ဒီတစ်ခုလိုချင်ဘူးဆိုလို့ရှိရင်အဲ့ကိုယ့်ရဲ့စိတ်ကွာအရင်ကျင်းလို့ရှိရင်ကိုဒီဟာကိုရမယ်ဆိုတဲ့ဟာကညီမအရင်ယုံကြည်ရယ်အဲ့တော့ကိုကတစ်ခုခုရချင်လို့ရှိရင်ညီမဟိုရဖို့အတွက်ကိုကအမြဲစိုးရဲကြစားရယ်ဆဲရှိဖို့ရောတိခံဖို့ရောပေါ့နော်အများကြီးလိုတာပေါ့ဒါပေမဲ့အထူးကြတော့ကိုလိုချင်တဲ့အဲ့ဟာလေးကိုလည်းမရခဲ့လို့ရှိရင်ညီမဘုရားမှာလည်းအုံမျိုးအရှုံးမျိုးရှိခဲ့ပါဒါပေမဲ့အဲ့လိုမျိုးစိတ်ကြံတာမတော့ပါတော့နော်ဟိုအဲ့ဒီဟာကိုစိတ်ထဲမှာငြင်းခုနလို့အစမ်းစိတ်ကြံအားလုံးနဲ့ဒီဟာကိုရချင်တယ်ဆိုတဲ့ဟာလေးမပြောက်ပြတ်သွားအောင်ပေါ့ထင်တယ်ပြီးတော့ကြိုးစားကြည့်အောင်နော်အဲ့ဒါဆိုရင်ကိုလိုချင်တဲ့ဒီမင်းချက်တန်းနဲ့
ညောင်ပါပါ။ညီမယုံကြည်ရတာဒါလေးပါပဲ။ကျေးဇူးတင်ပါတယ်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒါကတော့အမေရိကန်နိုင်ငံမှာအင်္ဂလိပ်စာပညာသင်ကြားရေးမဟာဘွဲ့ယူခဲ့တဲ့မတ်ဇွန်ဖြူချစ်စောရဲ့ယုံကြည်ရာကိုနားဆင်ကြကြတာဖြစ်ပါလိမ့်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ခေတ်သစ်ကြေကျွံပြမှုကိုတိုက်ဖြတ်ဖို့အမေရိကန်ပြည်ထောင်စုအပါဝင်နိုင်ငံပေါင်း188နိုင်ငံတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုအကဲဖြတ်ရတဲ့ TIP လူကုန်ကူးမှုတိုက်ဖြတ်ရေးနှစ်ပတ်လည်စီရင်ခံစာကိုအမေရိကန်နိုင်ငံသားရေးဌာနကနှစ်စဉ်ထုတ်ပြန်ပါတယ်။ဒီစီရင်ခံစာထုတ်ပြန်ရခြင်းရဲ့အဓိကရည်ရွယ်ချက်ကတော့အသိပညာပေးဖို့နဲ့အာသစ်လောင်းဖို့ဖြစ်တယ်လို့2016စီရင်ခံစာရဲ့အမှားစာမှာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကရေးသားထားပါတယ်။အစီရင်ခံစာထုတ်ပြန်ခြင်းအပြင်ဒေါ်လာဘီလီယံ150လောက်ရရှိနေတဲ့တရားမဝင်လူကုန်ကူးမှုလုပ်ငန်းကြီးကိုလူတွေပို့ပြီးတော့အာရုံစိုက်လာစေခြင်းတယ်လို့လည်းဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။လူကုန်ကူးမှုတိုက်ဖြတ်ရေးကြိုးပမ်းမှုမှာသတ်မှတ်ထားတဲ့ဆန်နှုံးတွေကိုအပြည့်အဝလိုက်နာဆောင်ရွက်တဲ့နိုင်ငံတွေကိုတရားဝန်အဖြစ်သတ်မှတ်ပါတယ်။ဆန်နှုံးတွေကိုအပြည့်အဝလိုက်နာခြင်းမရှိပေမဲ့လူကုန်ကူးမှုတိုက်ဖြတ်ရေးသိတာတဲ့ကြိုးပမ်းဆောင်ရွက်မှုမျိုးရှိတဲ့နိုင်ငံတွေကိုတော့ Tier 2စာရင်းမှာထည့်သွင်းထားပါတယ်။ လူကုန်ကူမှုတိုက်ဖျက်ရေးကြိုးပမ်းမှုမှာအနည်းဆုံးဆန်တက်မှတ်ချက်တွေကိုမလိုက်နာပေမဲ့တိသားတဲ့ကြိုးပမ်းအားထုတ်မှုတွေရှိတယ်။အရင်နှစ်ကထက်မပိုပဲလူကုန်ကူခံရသူအရေအတွက်ကလည်းဒီအတိုင်းပဲရှိတဲ့နိုင်ငံတွေဟာတရားတူးစောင့်ကြည့်စရင်မှာပါဝင်ပါတယ်။နောက်ဆုံးတရားသရီးတက်မှတ်ခံရတဲ့နိုင်ငံတွေကတော့လူကုန်ကူမှုတိုက်ဖျက်ရေးဆန်နှုန်းတွေကိုလိုက်နာခြင်းလည်းမရှိသလိုတိသားတဲ့ 28 နိုင်ငံကတော့အဆင့်လျှော့ချသတ်မှတ်ခံခဲ့ရပါတယ်။ဒီနှစ်အစီရင်ခံစာကတော့ခေတ်သစ်ကျေကျွန်ပြမှုတိုက်ဖြတ်ရေးမှာအောင်မြင်မှုတွေနဲ့လူကုန်ကူးမှုတိုက်ဖြတ်ရေးနည်းပြဟာအတွက်လိုအပ်ချက်တွေကိုအဓိကအာရုံစိုက်ထားပါတယ်။ဘာကြောင့်လဲဆိုတော့အစိုးရတွေကလူမောင်ခိုကူးတဲ့နီလန်ပေါင်းစုံကိုတိုက်ဖြတ်ဖို့ဥပဒေတွေပြဋ္ဌာန်းနေတာ။လူမောင်ခိုကူးသူတွေကိုဖမ်းဆီးအရေးယူတာ၊ရောင်းစားခံရသူတွေကိုကာကွယ်ပေးတာ၊သူတို့ရဲ့ဘဝတွေပြန်လည်တည်ဆောက်နိုင်ဖို့ကူညီပံ့ပိုးပေးတာ၊ဥပဒေနဲ့ဆန့်ကျင်တဲ့လုပ်ရပ်အပေါ်လူတွေပို့ပြီးသိရှိလာအောင်ပညာပေးတာမျိုးတွေလှုပ်ဆောင်နေပေမဲ့ဒီထက်မကပို့ပြီးလှုပ်ဆောင်ဖို့လည်းလိုအပ်နေစေပါ။ဒီနေ့လူကုန်ကူးမှုတိုက်ဖြတ်ရေးအစီရင်ခံစာရဲ့အဓိကအကြောင်းရင်းကိုပြောရမယ်ဆိုရင်လူသားတွေကိုကုန်ကူးနေတဲ့လုပ်ရပ်တွေကိုမကျော်လွှားနိုင်စရာအကြောင်းမရှိဘူးဆိုတဲ့ယုံကြည်ချက်ပဲဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကရေးသားထားပါတယ်။အတိတ်မှာတုန်းကရှိခဲ့ဘူးတဲ့ချိုးဖောက်မှုဖြစ်တာကြောင့်အနာဂတ်မှာလည်းလက်ခံနိုင်ရမယ်။ဒါမှမဟုတ်မျက်နှာလွှဲထားနိုင်ရမယ်ဆိုတဲ့သဘောမျိုးမဟုတ်ဘဲလူကုန်ကူးခံရသူတွေဟာကိုယ့်ရဲ့သားသမီးညီကိုမောင်နှမတွေဖြစ်ခဲ့မယ်ဆိုရင်ဘာလုပ်မလဲဆိုတာမျိုးကိုယ့်ကိုယ်ကိုမေးခွန်းထုတ်သင့်တယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ဒီနေ့လူကုန်ကူးမှုတိုက်ဖြတ်ရေးကြိုးပမ်းမှုအစီရင်ခံစာမှာတော့ဒီလိုမေးခွန်းမျိုးတွေပါဝင်ပါတယ်။ဒါဟာလဲခေတ်သစ်ကျေကျွန်ပြမှုတွေကိုအဆုံးသတ်ရေးကြိုးပမ်းမှုဟာလှုပ်တဲ့လှုပ်ထိုက်တဲ့တိုက်ပွဲတစ်ခုအဖြစ်နဲ့သာမကဘဲအနိုင်ယူနိုင်တဲ့အနိုင်ရအောင်လဲလုပ်ရမယ်တိုက်ပွဲဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောကြားသွားကြောင်းပါရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားဝမဟုတ်ကြောင်းထပ်မံအတည်ပြုအပ်ပါရခင်ဗျာ။ကြာတော်ရင်းနေမနေ့ကထုတ်လင်းချက်တွေကြာခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်အစိုးရကနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုထုတ်ပြန်လိုက်တာမှာဘာသာရေးလွတ်လပ်ခွင့်မရှိတဲ့ထိတ်တန့်နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။ဒီနေ့မှာအမေရိကန်နိုင်ငံရဲ့ဌာနအနေနဲ့တိတ်ကိုအနေရရှိတယ်လို့ယူဆရတဲ့အခြေအနေဖြစ်တဲ့ blasphemy ဘာသာရေးပုတ်ခတ်စော်ကားမှုကြောင့်နှုတ်ကိုခံရတဲ့ဥပဒေတွေအပိုတက်စီလို့ခေါ်တဲ့ဘာသာရေးကူးပြောင်းမှုကြောင့်အရေးယူတဲ့ဥပဒေတွေနဲ့ပတ်သက်လို့အထူးရွေးထုတ်တင်ပြထားတာကိုတွေ့ရပါတယ်။အမေရိကန်သမ္မတကိုယ်စားလှယ်လောင်းတစ်ဦးဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ဟာသူတို့နှစ်ယောက်ကြားမှာဖြစ်ပေါ်နေတဲ့အငင်းပွားပွဲရာကိစ္စရာနှစ်ခုအတွက်ဗိုလ်ထုနေကအပြန်အလှန်ဝေဖန်ပြောဆိုခဲ့ကြတာမှာ Donald Trump ကတနက်ကင်ဆောင်ကင်ဆောင်ခွင့်ထိန်းချုပ်မှုနဲ့ဆန်တဲ့ကိစ္စကိုထပ်မံပြောကြားလိုက်တာကြောင့်သူ့ကိုထောက်ခံသူတချို့ကိုတုံ့လုံသွားစေခဲ့တဲ့ကိစ္စနဲ့ Hillary Clinton ရဲ့ထောက်ခံသူတွေကအခုချိန်မှာပျောက်ကွယ်သွားစေခြင်းနေပြီဖြစ်တဲ့ email အရှုပ်တော်ပုံတွေအတွက်အပြန်အလှန်ဝေဖန်ပြောဆိုခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာအောက်တိုဘာ31ရက်နေ့ကျင်းပဖို့ရှိတဲ့21ရာစုပင်လုံညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်150အပါအဝင်စုစုပေါင်းကိုယ်စားလှယ်900လောက်တက်ရောက်မယ်လို့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ယုံဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းစွေကဗိုလ်ထုနယ်မှာပြောပါတယ်။တက်ရောက်မဲ့ကိုယ်စားလှယ်အရေးအတွက်အတိအကျကိုတော့အခုလလယ်မှာကျင်းပဖို့ရှိတဲ့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ဆွေးနွေးပွဲအတွင်းဆုံးဖြတ်သွားမယ်လို့ဝန်ကြီးဦးကျော်တင်းစွေကလွတ်တော်ကိုပြောကြားခဲ့ပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံဆက်ဆံရေးမှာအရေးပါတဲ့လုံခြုံရေးကာကွယ်ရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုအိန္ဒိယနိုင်ငံနယူးဒေလီမြို့မှာပြန်လည်သုံးသပ်ခဲ့ကြပါတယ်။နိုင်ငံခြားရေးယုံရဲ့15ချိန်မြောက်ပုံမှန်နီနိုဆွေးနွေးပွဲမှာအစိမ့်မြင့်ကောင်းဆောင်တွေရဲ့ခီးစဉ်တွေလုံခြုံရေးနဲ့ကာကွယ်ဆိုင်ရာကိစ္စတွေ၊နေဆက်ရေးရာကိစ္စတွေနဲ့နေဆက်စီမံခန့်ခွဲရေးဖွံ့ဖြိုးရေးစီမံကိန်းတွေကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားကြပါတယ်ခင်ဗျာ။
တည်တရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်အခုနဲ့တွေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကဘာနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.